Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2016ခုနှစ်အောက်တိုဘာလ12ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ30.40 49ရိုးကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်မကတော့ဆုမြတ်မပါရှင်ဒေါ်နယ်ထရမ့်အတွက်မဲဆွယ်စည်းရုံးမှုတွေလုပ်တော့မှာမဟုတ်ဘူးလို့ပြောခဲ့တဲ့ Republican Party ဝင်တွေကို Republican သမ္မတလောင်းကလူမှုကွန်ရက်ပေါ်ကနေထိုးနှက်တိုက်ခိုက်ခဲ့ပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ခိုက်မှုတွေကနေနောက်ဆက်တွဲပဋိပက္ခတွေမဖြစ်အောင်လို့ထိန်းသိမ်းကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေကိုမတ်တန်တာချမ်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်စိုးရိမ်မိကြောင်းAmerican နိုင်ငံရဲ့ဝန်ကြီးဌာနနဲ့ကုလသမဂ္ဂကလည်းပြောကြားလိုက်ပါတယ
် The US government condemns the attacks on the three border posts in northern Rakhine state on October 9.
American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Katrina Adams ကပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမောင်းတော်တိုက်ခဲ့ခံရမှုနောက်ဆက်တွဲအခြေအနေတွေနဲ့ထိုင်းနိုင်ငံကမြန်မာရွှေပြောင်းကလင်းငယ်တွေတပ်တီကန်ကပ်ပြားတွေရရှိတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့ဘူဒုနေမနက်ခင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့မနနာချန်တို့ကပြောပြပေးပါအောင်ခင်ဗျာ
Republican သမ္မတလောင်း Donald Trump အတွက်မဲဆွယ်စည်းရုံးမှုတွေမလုပ်တော့ဘဲလွှတ်တော်နှစ်ရက်လုံးမှလက်ရှိ Republican အမတ်အနေအများစုရထားတဲ့အခြေအနေပြောင်းမသွားရေးအတွက်ပဲအာရုံစိုက်နေကြတဲ့ Republican Party ဝင်တွေကို Trump ကထိုးနှက်ဝေဖန်ခဲ့ပါတယ်လူမှုစစ်တမ်းတစ်ခုမှာပြိုင်ဘက် Democrat သမ္မတလောင်း Hillary Clinton ကစေကနန်းတာနေပြီးတော့သမရရွေးကောက်ပွဲအနိုင်ရနေချိန်86ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကပြောနေကြချိန်မှာထိတ်တန့် Republican တွေကသူတို့မနိုင်နိုင်တော့ဘူးလို့လက်ခံနေကြပုံရပါတယ်။အင်္ဂါနေ့က Trump က Twitter လူမှုကွန်ရက်ပေါ်မှာတိုက်ခိုက်ရေးသားမှုတွေဇက်တိုက်လုပ်ခဲ့တာမှာအောက်လွှတ်တော်ဥက္ကဌ Paul Ryan ဟာတိတ်ပျော့ညံ့ပြီးတော့မထီရောက်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ရေးသားခဲ့ပါတယ်။ပါတီရင်းဩဇာညောင်းသူတွေကသူ့အပေါ်လုံးဝမထောက်ခံရင်ရွေးကောက်ပွဲအနိုင်ရဖို့ခက်တယ်ဆိုတာကိုလည်း Trump ကအတိအမှတ်ပြုပါရယ်။မဲဆန္ဒရှင်တွေအပေါ်စော်ကားရရောက်တဲ့အပြောမျိုးတွေမကြာခဏပြောရတဲ့ Donald Trump ကကာကွယ်မဲဆွယ်ပေးတော့မှာမဟုတ်ဘူးလို့ Mr. Ryan ကတနင်္လာနေ့က Republican လွှတ်တော်အမတ်တွေကိုပြောကြားခဲ့တာဖြစ်ပါရယ်။သူ့အပေါ်အနှောင့်အဖွဲ့တွေကင်းလွတ်သွားပြီဖြစ်လို့ American အတွက်သူ့မဲဆွယ်ခြင်းတို့ဆွဲလို့ရသွားပြီလို့ Trump က tweet လုပ်ပါရယ်။ဒါအပြင် Democrat တွေက Republican တွေထက်ကိုတယောက်ပေါ်တယောက်အများကြီးသစ္စာရှိကြတယ်ဆိုတာအမြဲတမ်းသက်သေပြနေတယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ်။ကြော်ကြားသူတယောက်အနေနဲ့အမျိုးသမီးတွေကိုခွင့်မတောင်းဘဲလှုပ်ချင်တယ်လို့လှုပ်လို့ရတယ်လို့လွန်ခဲ့တဲ့17နှစ်လုံးကထရမ့်ပြောခဲ့တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ထိတ်တန့် Republican Party ဝင်တွေကသူဟာသမ္မတဖြစ်ဖို့မသင့်တော်ဘူးလို့ထုတ်ဖော်ပြောခဲ့ကြတာပါ။အခုလိုမျိုးထရမ့်ရဲ့ပြောဆိုမှုဟာမနှစ်မျိုးစရာဖြစ်တယ်လို့လိမ်ပိုင်းဆိုင်ရာစော်ကားမှုလို့သမ္မတ Obama ကမြင်ကြောင်းအင်မီရော်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှီယာမွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဘလီဝစ်ကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားတယ်လို့ဆိုကြတဲ့တနတ်သမားတွေကအင်္ဂါနေ့နှောင်းပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး14ဦးသေဆုံးပြီးတော့30ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။အသေးခံဘုံခွဲသမားတဦးကသူ့ကိုယ်သူဖောက်ခွဲပြီးတော့မြို့တော်ရဲ့ကတ်အီစာကီရပ်ကွက်မှာတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပြီးနောက်နောက်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပစ်ခတ်ဖမ်းဆီးပြီးတဲ့နောက်တနားရီလောက်ကြာတဲ့စီးနှင်းတိုက်ခိုက်မှုဟာအဆုံးသတ်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါရယ်ဒဏ်ရာရသူတွေထဲမှာအနည်းဆုံးအမျိုးသမီး16ဦးပါဝင်ပြီးတော့စစ်ရုံတွေကိုပို့ဆောင်ခဲ့တဲ့အကြောင်းလဲကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့တာဖြစ်ပါတယ်တိုက်ခိုက်ခံခဲ့ရတဲ့အင်္ဂါနေ့ဟာဆိုရင်မွတ်စလင်ပြက်ကြိမ်မှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့6ရက်မြောက်နေ့ဖြစ်ပြီးတော့ဒီလရဲ့6ရက်နဲ့10ရက်နေ့ကိုရောက်တိုင်းကမ္ဘာတဝန်းမှာရှိတဲ့ရှီယာမွတ်စလင်တွေကနေတမန်တော်မိုဟာမက်ရဲ့မြေအသက်ခံရမှုအပေါ်ဝမ်းနည်းကြောင်းပြတာတဲ့အထိမ်းအမှတ်ပွဲကိုဆင်နွှဲလေရှိကြပါတယ်နှစ်စဉ်ကျင်းပတဲ့ရှီယာမွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကာဘူးမြို့တော်မှာတော့လုံခြုံရေးတွေတင်းကျပ်ထားတာဖြစ်ပါတယ်
ပုဂ္ဂလိကကုမ္ပဏီတွေရဲ့အကူအညီနဲ့အမေရိကန်ပြည်ထောင်စုက2030မတိုင်ခင်မှာလူသားတွေကိုအင်္ဂါကျော်ဖို့ကိုဆေလွှတ်မယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အာကာသမှာအမေရိကန်ရဲ့ဆန်မျက်နှာသစ်ကိုဖွင့်ဖို့အရေးကြီးတဲ့ရည်မှန်းချက်ကိုချမှတ်လိုက်တာဖြစ်တယ်လို့ CNN သတင်း website မှာသမ္မတအိုဘားမားကဆောင်းပါးရေးသားခဲ့တာဖြစ်ပါတယ်။ဒီအင်္ဂါကျော်ဖို့လူတွေသွားနိုင်ဖို့အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအခုတည်းကလုပ်နေပြီလို့သမ္မတကပြောပါတယ်။နှစ်နှစ်အတွင်းမှာအပြည်ပြည်ဆိုင်ရာအာကာသစခန်းစီကိုအာကာသယာဉ်မှုတွေကိုပုဂ္ဂလိကကုမ္ပဏီတွေကနေပထမဆုံးဆေးလွှတ်ဖို့ဆောင်ရွက်နေပြီလို့သမ္မတအိုဘားမားကပြောပါတယ်ရှင်။
ကာရေဘီယံဒေသမှာမက်သျူးဟာရီကိန်းမုန်တိုင်းကြောင့်မလို့သေဆုံးသူအရေအတွက်တိုးလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုရှေ့ဘက်ခြမ်းဒေသတချို့မှာလည်းမုန်တိုင်းနဲ့အတူပါလာတဲ့ရေကြီးမှုအန္တရာယ်ကိုအင်္ဂါနေ့အထိစိုးရိမ်နေရဆဲဖြစ်ပါတယ်။မုန်တိုင်းနဲ့ဆိုးဝါးဆုံးခံခဲ့ရတဲ့ဟေတီနိုင်ငံမှာတော့သုံးရက်ကြာဝမ်းနည်းပူဆွေးခြင်းအထိမ်းအမှတ်တရားဝင်သတ်မှတ်ထားတာအင်္ဂါနေ့မှာပဲအဆုံးသတ်ခဲ့ပါတယ်။ဟေတီမှာသေဆုံးသူအရေအတွက်တရားဝင်ကိန်းဂဏန်းတွေကတော့400ကနေ1000အထိအမျိုးမျိုးကွဲပြားနေပြီးတော့နေရာတော်တော်များများကိုလက်လန်းမမီနိုင်သေးပဲဖြစ်နေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့မုန်တိုင်းကြောင့်သေဆုံးသူဥယျာဉ်ဟာအင်္ဂါနေ့မနက်ပိုင်းအထိဆိုရင်28ရောက်အထိရှိသွားပြီဖြစ်ပါတယ်။လူပေါင်းရာထောင်ချီလျက်စစ်မီပြတ်တောက်မှုတွေနဲ့ကြုံနေရဆဲဖြစ်ပြီးတော့မြစ်တွေမှာရေတက်နေတဲ့အတွက်လည်းအခြေအနေဟာပိုဆိုးလာနိုင်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင်လမ်ဘာတန်မြို့အနီးမှာရှိတဲ့ရေကာတာကျိုးပေါက်ခဲ့ပြီးတဲ့နောက်ဒေသခံတွေကိုရဟတ်ယာဉ်တွေကယ်ဆယ်ရေးလှေတွေနဲ့ဘေးလွတ်ရာပို့ဆောင်ပေးခဲ့ကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကပြောဆိုခဲ့ပါတယ်။
Your American Tan မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဟိုဒူးနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြီးညာပေးနေပါတယ်ရခိုင်ပြည်နယ်ကတိုက်ခိုက်မှုတွေကြောင့်ပြည်နယ်ထဲမှာရှိတဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားမုန်းတီးလှုံ့ဆော်မှုတွေဒါမှမဟုတ်အပြန်အလှန်အမုန်းတရားတွေမပွားစေအောင်လို့လူမှုအတိုင်းအဝိုင်းခေါင်းဆောင်တွေအနေနဲ့စ조사ကာကွယ်ဖို့နဲ့ပြည်သူတွေကြားမှာလည်းရန်စတဲ့လောက်ရမျိုးကိုရှောင်ရှားဖို့အတွက်ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တိုက်ခိုက်မှုတွေဖြစ်ထားတဲ့ရခိုင်ဒေသကအယက်သားပြည်သူတွေအနေနဲ့ကိုနဲ့မတူတဲ့အတိုင်းအဝိုင်းဘာသာကွဲအုပ်စုတွေအပေါ်ပြစ်မှတ်ထားလက်တုံ့ပြန်တာမျိုးမလုပ်မိအောင်လို့အစွမ်းကုန်ထိန်းသိမ်းကြပါလို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေး VJ နမ်ဘီယာကအောက်တိုဘာလ17ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအလင်းအမြတ်အလေးနဲ့တုံ့ပြန်ခဲ့တာကိုသူကအတိအမှတ်ပြုသလိုနောက်မှလည်းအပြစ်မဲ့အရသားတွေမထိခိုက်မသေးဆုံးရအောင်လို့တခါထိခိုက်ပျက်စီးမှုတွေနည်းအောင်နဲ့ဒေသပကံတွေဘက်ကနေအနှောက်အယှက်ဖြစ်ရတဲ့ဆိုတဲ့အမြင်မျိုးမရောက်ရအောင်လို့တတိထားဆောင်ရွက်ဖို့အတွက်မစ္စတာနမ်ဘီယာကတိုက်တွန်းထားပါတယ်။ဒီအဖြစ်အပျက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ပြဿနာဖြစ်နေတဲ့နေရာကပြည်သူတွေရဲ့လုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်ကိုလည်းအမေရိကန်အစိုးရကတိုက်တွန်းထားပါတယ်။ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသိရဖို့အတွက်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့တာဝန်ရှိသူတွေရခိုင်ပြည်နယ်ထဲမှာရောက်နေကြပြီးတော့ဒီကနေ့ပုံထိုးနေ့မှာတော့မောင်တော်ဘူးတီတောင်နဲ့ရသေးတောင်မြို့နယ်တွေဘက်ကိုသွားရောက်မှဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စတွေဟာမြန်မာနိုင်ငံအတွက်တင်မကအိမ်နီးချင်းနိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပါဆက်ဆက်နေတာကြောင့်အလေးထားဆောင်ရွက်နေတယ်လို့ဝန်ကြီးဒေါက်တာဖေမြင့်ကစစ်တွေမြို့နယ်မှာဒီခါမှာစစ်တွေမြို့မှာပြောကြားခဲ့ပါတယ်။နေကြားဆောင်တပ်တွေအပေါ်လက်နက်ကင်လူစုတွေတိုက်ခိုက်ခဲ့တဲ့မောင်တော်မြို့နယ်မှာစစ်တပ်အင်အားကိုတိုးမြှင့်ထားတယ်လို့တခါဒီဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နယ်လည်းပူးပေါင်းဆောင်ရွက်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။မောင်တော်မြို့နယ်တွေကနေကြားဆောင်စခန်း3ခုအပေါ်အောက်တိုဘာလ9ရက်နေ့ကအမြင်မသိလက်နက်ကင်တွေစတင်ဝင်ရောက်တိုက်ခိုက်ခဲ့တာပါ။အောက်တိုဘာ10ရက်နေ့နဲ့11ရက်နေ့တွေမှာလည်းတပ်မတော်ကနယ်မြေရှင်းလင်းရေးတွေလုပ်နေချိန်မှာဒေါက်တာလက်နက်တွေကင်ဆောင်ထားသူတွေကထပ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အဲ့လိုတိုက်ခိုက်မှုတွေအတွင်းမှာလည်းနှစ်ဖက်အသေးဆုံးရှိခဲ့ပါတယ်ရှင်။
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ နံပြားကရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေအပါအဝင်နေရာတော်တော်များများမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတင်းမာမှုတွေတိုးလာပြီးတော့တိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်နေတဲ့အပေါ်အလေးနဲ့စိုးရိမ်မိတဲ့အကြောင်းအောက်တိုဘာလ17ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ Mr. Nambiar expresses his deep concern.At the escalation of tensions and resumed fighting between government forces and ethnic armed
groups. မကြာသေးခင်ကနေပြည်တော်မှာကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံမှာအစိုးရရဲ့ဆွေးနွေးပြောဆိုမှုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအပြုသဘောဆောင်တဲ့စိတ်ဆက်ညှိနှိုင်းမှုတွေလိုတိုးတက်တဲ့လုပ်ရက်တွေကိုမြင်တွေ့ခဲ့ရပြီးတော့အခုလိုအခြေအနေတွေပေါ်ပေါက်လာရတာဟာစိတ်နှောက်ယှက်ဖြစ်စရာစိတ်ပျက်စရာဖြစ်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။စက်တင်ဘာလကစလို့ကချင်ပြည်နယ်ရင်းမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်မွေးကင်းစားနဲ့ကလေးတငယ်တွေအပါအဝင်ဒေသခံတွေပြင်းပြင်းထန်ထန်ထိခိုက်သေဆုံးခဲ့ကြရပြီးပြည်နယ်၃ခုကထောင်ပေါင်းများစွာသောအရက်သားတွေဟာလည်းဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။ တိုက်ပွဲတွေကြောင့်တစ်ဖက်နဲ့တစ်ဖက်ခက်ခက်ခဲခဲရယူထားတဲ့ယုံကြည်မှုကိုထိခိုက်စေသလိုငြင်းချမ်းရင်းနဲ့လည်းလှမ်းဝေးစေတာကြောင့်ပဋိပက္ခတွေကိုလျှော့ချနိုင်ရေးအချိန်စွဲမနေဘဲအ мян ဆုံးတွေ့ဆုံဆွေးနွေးညှိနှိုင်းကြဖို့ကိုလည်းမစ္စတာနမ်ပီးယားကတာဝန်ရှိသူတွေအားလုံးကိုကြေညာချက်မှာတိုက်တွန်းထားပါတယ်။ဒါပြင်တိုက်ပွဲတွေရက်ဆိုင်ဖို့အရက်သားတွေကိုအကာအကွယ်ပေးဖို့စစ်တမ်းသင့်ပြည်သူတွေစီလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့ဒေါသအလျောက်ရန်လိုတဲ့တုံ့ပြန်မှုတွေကိုလည်းရှောင်ကျဉ်ကြဖို့ကိုသူကတိုက်တွန်းခဲ့ပြီးလက်ရှိအခြေအနေတွေကင်တွယ်ဖြည့်ရှင်းပြီးတော့မြန်မာပြည်သူတွေအားလုံးတည်ငြိမ်အေးချမ်းလုံခြုံတဲ့အနာဂတ်အတွက်မျှော်လင့်ချက်တွေပြည့်ဝလာအောင်လဲသက်ဆိုင်သူတွေအားလုံးကိုတိုက်တွန်းထားပါတယ်
။နာမကျန်းဖြစ်နေတဲ့ထိုင်းပြည်ရင်ဘူမိဘောအတူရတဲ့ဂျမ်းမာရေးပြန်ကောင်းလာစေဖို့ဘရင်ကြီးအတွက်ကံကောင်းစေတယ်လို့ယုံကြည်ကြတဲ့ပန်းရောင်ဝတ်အစားတွေကိုထိုင်းလူမျိုးတွေဝတ်ဆင်နေကြပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ဘရင်ကြီးဟာသွေးတန့်စင်ကုသမှုလုပ်ပြီးဂျမ်းမာရေးမတည်မငြိမ်ဖြစ်နေတယ်လို့နန်းတော်ကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ဘရင်ကြီးနေကောင်းစေဖို့ပန်းရောင်ဝတ်စားတွေကိုဝတ်ဆင်တာအပြင်ပြည်သူတွေစုဝေးစုတောင်းပွဲတွေကိုလည်းဗန်ကောက်မြို့ရောင်းနဲ့တခြားမြို့တွေမှာပြုလုပ်နေကြပါတယ်။ဗန်ကောက်မြို့နယ်မှာရှိတဲ့လုံပနီပန်းချံမှာအင်္ဂါနေ့ညနေပိုင်းတုန်းကလူပေါင်းရာနဲ့ချီစုဝေးပြီးတော့ထိုင်းဘရင်ကြီးအတွက်ဝတ်ပြုစုတောင်းခဲ့ကြပါတယ်။ဘရင်ကြီးဆေးကုသမှုခံယူနေတဲ့စရိယဆေးရုံကိုလည်းပန်းရောင်အင်ဂျီတွေဝတ်ဆင်ထားကြသူတွေလာရောက်ပြီးတော့စုတောင်းပေးနေကြပါတယ်။ဘရင်ကြီးနေကောင်းပါစေလို့ဆုတောင်းလက်မှတ်ထိုးနိုင်ကြဖို့အတွက်ကိုလည်းဘရင်နန်းတော်ရဲကအဆောင်တစ်ခုကိုဖွင့်လှစ်စီစဉ်ထားပေးပါရယ်။1946ခုနှစ်ထဲကနန်းတက်လာတဲ့ကဘာမာနန်းသက်အရှိဆုံးဘရင်ကြီးဘူမိဘောအတူရတဲ့ဟာထိုင်းပြည်သူတွေရဲ့အင်မတန်ချစ်ခင်လေးစားမှုကိုခံရသူဖြစ်ပါရယ်ရှင်
။ပါကစ္စတန်နိုင်ငံမှာထင်ရှားတဲ့သတင်းတောက်တဦးပေါ်အမျိုးသားလုံခြုံရေးဆိုင်ရာအစင်မြင့်လျှို့ဝှက်အစည်းအဝေးတစ်ခုကြောင့်သတင်းရေးသားခဲ့တဲ့အတွက်အာဏာပိုင်တွေကခရီးသွားလာခွင့်ကန့်သက်ထားတာတွေကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုနေသူတွေနဲ့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International နဲ့လည်းပါဝင်ခဲ့ပါတယ်။
ထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့မနနာချန်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို burmese.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစတင်ကြပါမယ်။ရခိုင်ပြည်နယ်အတွင်းကနေကြားသောကင်းစခန်းသုံးခုတိုက်ခိုက်ခံရတဲ့ကိစ္စပေါ်အထူးစိုးရိမ်ပူပန်ပြီးကြောင်းနဲ့ဒီကိစ္စကိုပွင့်လင်းမြင်သာစွာနဲ့ဥပဒေကြောင်းအရကင်တွယ်ဖြေရှင်းသွားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနမ်ပီယာကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်ကချင်း၊ကရင်နဲ့ရှမ်းပြည်နယ်ဒေသတွေအတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာနေတဲ့ကိစ္စကိုလည်းအထူးစိုးရိမ်မိကြောင်းမစ္စတာနမ်ပီယာကပြောကြားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်။
မြန်မာအစိုးရနေကြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့ကုကဲမှုအောက်မှာရှိတဲ့မောင်တော်မြို့နယ်အတွင်းကကင်းစခန်းသုံးခုကိုအောက်တိုဘာလ9ရက်နေ့ညကအကြမ်းဖက်စီးနင်းတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အပေါ်အမေရိကန်အစိုးရအနေနဲ့ပြစ်တင်ရှုတ်ချလိုက်ပြီးအခုလိုဖြစ်သွားတဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းနိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာပြောခွင့်ရအမျိုးသမီးကတီနာအာဒမ်စ်ကပြောပါတယ
် The US government condemns the attacks on the three border posts in northern Rakhine state on October 9
တခိုင်ပြည်နယ်မြောက်ပိုင်းအောက်တိုဘာလ9ရက်နေ့ကနေဆတ်စခန်း3ခုတိုက်ခိုက်ခံရမှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အမေရိကန်အစိုးရကဆက်သွယ်ခဲ့ပြီးတကယ်ဖြစ်ရမှန်ကြောင်းသိနိုင်ဖို့နောက်ထပ်အချက်လက်တွေစုဆောင်းနေချိန်မှာအခြေအနေကိုနီးနီးကပ်ကပ်လေ့လာစောင့်ကြည့်နေပါတယ်။ဖြစ်ရကိုတိတိကျကျထင်သာမြင်သာနဲ့တရားဥပဒေအရစုံစမ်းစစ်ဆေးပြီးတိုက်ခိုက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူဖို့လဲတိုက်တွန်းပါလေ။ချိန်ထဲမှာပဲလူအခွင့်အရေးအခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့လဲမေတ္တာရပ်ခံတယ်လို့နောက်ထပ်အကြမ်းဖက်မှုတွေမှာဖြစ်ပွားစေဖို့အုပ်စုအားလုံးတို့အနေနဲ့ထိန်းသိမ်းတင်းလှုပ်ဆောင်ကြဖို့လဲတိုက်တွန်းပါလေ။ရခိုင်ပြည်နယ်ပဋိပက္ခဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရမှာမြန်မာအစိုးရနဲ့အမေရိကန်ကဆက်လက်ကူညီဆောင်ရွက်သွားမှာလဲဖြစ်ပါလေ။
ဒီကိစ္စကိုပွင့်လင်းမြင်သာစွာအသေးချာစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုထားကြောင်းကတီနာအာဒမ်စ်ကပြောပါတယ
် We have been in contact with the government to urge that the situation be fully and transparently investigated and that the rights and safety of all people in the area are protected
ဒီဖြစ်ကိုထိထိရောက်ရောက်နဲ့ထင်သာမြင်သာရှိစွာစုံစမ်းစစ်ဆေးဖို့အပြင်အဲ့ဒီဒေသရှိလူတွေရဲ့အခွင့်အရေးတွေနဲ့ဘေးအန္တရာယ်ကင်းရှင်းရေးအတွက်ကာကွယ်စောင့်ရှောက်ပေးဖို့ကိုလည်းကျွန်မတို့တိုက်တွန်းပါတယ်အခြေအနေကိုနိနိကကစောင့်ကြည့်နေပြီးရခိုင်ပြည်နယ်တွင်အုပ်စုအလုံးတို့ကိုကိုစားပြုတဲ့ဒေသခံအဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ခဲ့ပြီးတိုက်ခိုက်မှုအတွင်းနဲ့နောက်ဆက်တွဲဖြစ်ရတွေနဲ့ပတ်သက်လို့ဖြစ်ရမှန်ကိုသိရှိနိုင်ဖို့လည်းကြိုးပမ်းနေပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရားဝင်စုံစမ်းစစ်ဆေးပြီး နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားရလေအောင်အုပ်စုအလုံးတို့အနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပါတယ်
ရခိုင်ပြည်နယ်အတွင်းနေကြားဆောင်ကင်းစခန်း၃ခုကိုအမည်မသိလက်နက်ကိုင်အုပ်စုတွေရဲ့ဝင်ရောက်တိုက်ခိုက်ခြင်းခံလိုက်ရတဲ့အပေါ်အထူးဆိုရဲ့မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျိနန်ဘီယာကအောက်တိုဘာလ၁၇ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲရီကာနီကိုဟာအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရအမျိုးသမီးဖြစ်ပါတယ်သူကမစ္စတာနန်ဘီယာရဲ့ကျင်းညာချက်ကိုအခုလိုဖတ်ပြပါရစေ
He expressed his deep concern at the violent attacks by unidentified individuals and groups against border guards and security forces on October 9th and the resulting fighting which has caused
အမည်မသိလူတွေနဲ့အုပ်စုတွေကနေကြားဆောင်တပ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ကိုအောက်တိုဘာလ10ရက်နေ့ကညာတွင်ချင်းတိုက်ခိုက်မှုနဲ့နောက်ဆက်တွဲတိုက်ခိုက်မှုတွေကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့နေရာ3ခုမှာတပ်ဖွဲ့ဝင်တွေအပြင်ဒေသခံအရက်သားတွေပါတေဆုံးတဲ့အတွက်လွန်စွာစိုးရိမ်ကင်းဖြစ်တဲ့အကြောင်းအထူးအကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီယာကထုတ်ပြန်ပါတယ်။ဒါကြောင့်ဒေသခံအရက်ဖက်လူအဖွဲ့စည်းတွေအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းရှိကြပြီးတော့ဘာသာကြအုပ်စုတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခြင်းမပြုကြဘူးအခြေအနေပိုဆိုးဝါးမလာအောင်လာအောင်မလုပ်ကြဖို့လည်းတိုက်တွန်းပါတယ်။လုံးလုံးရဲ့တက်တွေအနေနဲ့မြ мян ထက်ထက်နဲ့ဥပဒေအရဒီကိစ္စကိုတုံ့ပြန်ဖို့လိုအပ်တာကိုအထူးကြံပေးအနေနဲ့နားလည်သဘောပေါက်ပြီးမဲ့တစ်ချိန်တည်းမှာပဲတတိထားကင်တွယ်ပြီးအပြစ်မဲ့အရက်သားတွေတိတ်ဆုံးမှုအင်ယာပစ္စည်းတွေဖျက်ဆီးခံရမှုဒေသခံတွေအပေါ်နှောက်ယှက်ဟန်တားမှုတွေကိုရှောင်ကျဉ်ဖို့လည်းအထူးကြံပေးပုဂ္ဂိုလ်ကတိုက်တွန်းပါတယ်
။မောင်တော်မြို့နယ်အတွင်းကကြေးရွာတချို့ကိုတပ်မတော်ကဝင်ရောက်ရှင်းလင်းစဉ်အကြမ်းဖက်သမားလေးဦးကိုဖမ်းဆီးရမိထားကြောင်းဖမ်းဆီးထားသူတချို့ရဲ့ပုံနဲ့တကွမြမအလင်းသတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်ဘူတိတောင်နဲ့ရသေတောင်မြို့နယ်တွေအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမှနေသိရှိနိုင်ဖို့အတွက်နဲ့တည်ငြိမ်အေးချမ်းမှုရှိရေးရှင်းလင်းပြောကြားဖို့အတွက်အောက်တိုဘာလ17ရက်နေ့ကနေ14ရက်နေ့အထိရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာလ17ရက်နေ့ကပြည်နယ်ဝန်ကြီးချုပ်နဲ့အဖွဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေဗုဒ္ဓဘာသာဆရာတော်တန်ဃာတော်တွေအစ္စလာမ်ဘာသာရေးအဖွဲ့တွေစစ်တွေမျိုးကမြို့မိမျိုးဖားတွေဌာနဆိုင်ရာကဝန်ထမ်းတွေနဲ့တိကျစီတွေ့ဆုံဆွေးနွေးခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်း၃ခုတက်ခတ်ခံရမှုအတွင်းကြာဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်ဥရောပသမ္မတအနေနဲ့ဝန်ထမ်းကြောင်းနဲ့ဒီကိစ္စကိုတရားဥပဒေနဲ့အညီဆောင်ရွက်ဖို့အတွက်တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲနိုင်ငံတကာမှာရှိနေကြတဲ့ရိုဟင်ဂျာအဖွဲ့အစည်းတွေကလည်းရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတဲ့အတွက်စိုးရိမ်ပူပန်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့သလိုအကြမ်းဖက်မှုတွေရပ်တန့်ရေးအတွက်လည်းနိုင်ငံတကာအစိုးရတွေထံတောင်းဆိုဆန္ဒပြသွားမယ်လို့ပြောပါတယ်
။ကိုဇော်ဝင်းလန်စုစည်းတင်ပြခဲ့တာပါ။တစ်ဆက်တည်းမှာပဲအကြမ်းဖက်တိုက်ခိုက်ခံရတဲ့မောင်တော်မျိုးမှာမနေ့မနက်ပိုင်းကတပ်မတော်နဲ့လက်နက်ကန်အကြမ်းဖက်သူတို့ချို့ထိတ်တိုက်တွေ့ခဲ့ပြီး၄ဦးသေဆုံးခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။မောင်နှုံမြို့နယ်တကြောမှာစစ်တပ်ကအင်အားဖြည့်တင်းနေသလိုဘင်္ဂလားဒေ့ရှ်နေကြာဆောက်တပ်ကလည်းပူးပေါင်းကူညီနေတယ်လို့အာဏာပိုင်တွေကပြောပါတယ်။လိုအပ်ရင်ကုလသမဂ္ဂကိုတင်ပြသွားဖို့ကိုလည်းနိုင်ငံရေးဝန်ကြီးဌာနကစီစဉ်နေတာပါ။ဒီအကြောင်းကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေကြားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်၉ဦးချဆုံးပြီးရဲတပ်ဖွဲ့ပိုင်းလက်နက်တွေပျောက်ဆုံးခဲ့ရပြီးနောက်မှာတော့ဒေသရင်းမှာစိုးရိမ်ပူပန်မှုတွေတိုးပွားနေတာပါဒေသရင်းလုံခြုံရေးအခြေအနေစိုးရိမ်ချက်ကိုရှော့ချနိုင်ဖို့ရွယ်ပြီးပြည်ထောင်စုပြန်ချရေးဝန်ကြီးအပါအဝင်အာဏာပိုင်တွေအင်ကာနစ်မှာရခိုင်ပြည်နယ်စစ်တွေမြို့မှာမြို့မီမြို့ဖားတွေနဲ့တွေ့ဆုံပြီးအစိုးရဘက်ကဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပါတယ်ပြန်ချာရေးပြည်ထောင်စုဝန်ကြီးဥဖေမြင့်ကအခုလိုပြောပါတယ
်။ရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ကိစ္စသည်မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်ပါတယ်။ပြည်ထောင်စုနိုင်ငံတစ်ခုလုံးအတွက်တက်ရောက်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ရဲ့ကိစ္စလို့တီးခြားသဘောမထားဘူး။နိုင်ငံရဲ့ကိစ္စလို့သဘောထားပြီးတော့အလေးနဲ့ဆောင်ရွက်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်ကကိစ္စတွေသည်တိုင်းတစ်ပါးတွေအင်းနီချင်းတိုင်းပြည်တွေရောနိုင်ငံတကာကမ္ဘာမှာရှိတဲ့အခြားအဖွဲ့အစည်းတွေရောနဲ့ပါဆက်ဆံနေတဲ့ကြောင့်ဒါကိုအထူးသဖြင့်လေးထားပါတယ်။
ပြည်ထောင်စုပြန်ကြားရေးဝန်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေဟာဗုဒ္ဓဟူးနေ့မှာတော့မောင်တော်မြို့နယ်ကိုတွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့တကြီးကျေးရွာဝင်းကျင်မှာအင်္ဂါနေ့မနက်၈နာရီလောက်မှာလဲတပ်မတော်စစ်ကြောင်းကိုလူ20ခန့်ကထုတ်ထားလက်နက်ကိုင်အကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်ကပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပြီးလူ၄ဦးသေဆုံးခဲ့တဲ့အကြောင်းမြန်မာအစိုးရကတရားဝင်သတင်းထုတ်ပြန်ပါတယ်။မောင်တော်ဒေသတစ်ဝိုက်မှာစစ်တပ်ကတပ်အင်အားဖြည့်တင်းနေတယ်လို့လဲအနာပိုင်တို့ကပြောဆိုပြီးဘင်္ဂလားဒေ့ရှ်နေကြားဆောင်တက်တဲ့ပူပေါင်းဆောင်ရွက်နေတဲ့အကြောင်းလေးပြောဆိုခဲ့ပါတယ်။ နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ကတော့ဟလာဒီဖြစ်စဉ်များနဲ့ပတ်သက်လို့ကျွန်တော်တို့အချက်အလက်များပေါ်မှာကုလသမဂ္ဂမှာလည်းမေခွန်းပြောကြားတဲ့အခါမှာထက်သွင်းပြောကြားမယ်ဆိုပြီးတော့မှနိုင်ငံသားရေးဒုတိယဝန်ကြီးကလည်းရှင်းလင်းပြောကြားရေးဖြစ်ပါတယ်အဲ့တော့ဆက်ပြီးတော့မှကျွန်တော်တို့ဟလာဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပတ်သက်လို့ရှိရင်လည်းအဲ့ဒါကျွန်တော်တို့လိုအပ်လာလို့ရှိရင်ကျွန်တော်တို့ဟာဆွေနွေးညှိနှိုင်းပြောမှဆောင်ရွက်သွားမှဖြစ်တဲ့အကြောင်းအဲ့ဒါလည်းကျွန်တော်အနေနဲ့ပြပြလိုပါလေ
ရခိုင်ဝန်ကြီးချုပ်ဦးညီပူကလည်းဒေတာရင်းလုံခြုံရေးအတွက်အားထည့်ဆောင်ရွက်နေပြီးဥပဒေနဲ့အညီဖြစ်စေရပါမယ်လို့စစ်တွေမျိုးကလူရုနဲ့တွေ့ဆုံပွဲမှာကတိပြုပြောဆိုခဲ့ပါတယ
်ကျွန်တော်တို့အခုချင်းနဲ့ဆောင်ရွက်နေတဲ့လုံခြုံရေးတွေပြေးနေတယ်အပြင်နောက်ထပ်အရေးယူဆောင်ရွက်တဲ့အပိုင်းမှာလည်းပဲဥပဒေနဲ့အညီတိတိကျကျဆောင်ရွက်သွားမှာပါလုံးဝအပိုးလုံးမရှိဘဲနဲ့အပြည့်အဝကိုကျွန်တော်တို့ရေတင်းတင်းတက်တီရှိရှိနဲ့ဆောင်ရွက်သွားမှာပါဆိုတာကိုလည်းပဲကျွန်တော်အနေနဲ့ဒီမှာလူကြီးမင်းများကိုအတိပေးခြင်းပါတယ
်ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဘူးသီးတောင်မောင်တော်နဲ့ရသေးတောင်မြို့နယ်တွေဘက်မှာတော့လူလူကြားလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေတိုးမြင့်နေပါတယ်နောက်ဆုံးရအခြေအနေတွေကိုလူလူကိုအသိပေးဖို့ကတိပြုထားတဲ့ပြည်တော်စုပြန်ကြားရေးဝန်ကြီးဌာနဘက်ကနောက်ဆုံးရဒေတာရင်းလုံခြုံရေးအခြေအနေကိုတော့ဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကအခုလိုပြောပါတယ
်ကျွန်တော်တို့သိထားတဲ့အခြေအနေကတော့အခုဒါနောက်ဆုံးကျွန်တော်တို့အဲညမထွက်ရမိန့်ကိုကျွန်တော်အချိန်တိုးထားတယ်ပြီးလို့ရှိရင်နောက်နယ်မြေလုံခြုံရေးစုမှုမှုကကျွန်တော်တို့အလုပ်ကိုခြုံငုံမိတယ်ပေါ့နော်အပြီးလို့ရှိရင်လည်းကျွန်တော်တို့ဒါပုံမှန်အတိုင်းတော့ကျွန်တော်တို့ဆက်ပြီးတော့ဟိုသွားနေတယ်ဆိုရဲ့အနေအထားမျိုးပါခြုံပြောရမယ်ဆိုလို့ရှင်တော့ဟိုအေးစေးစေးတည်ငြိမ်ရှိတယ်လို့ပြောလို့ရပါတယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နေဆက်တရှောင်းမောင်တော်မြို့နယ်တွင်နေချားဆောင်တပ်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုရဲ့လက်သက်တရခံဘသူဆိုတာကိုတော့အာဏာပိုင်တွေဘက်ကမထုတ်ပြန်နိုင်သေးသလိုပျောက်ဆုံးသွားတဲ့လက်နက်တွေကိုလည်းပြန်မရသေးပါဘူးအကြမ်းဖက်တိုက်ခိုက်ခဲ့မှုရဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအာဏာပိုင်တွေဘက်ကတိတိကျကျမပြောနိုင်သေးပေမဲ့စီးပွားရေးနိုင်ငံရေးအခြေအနေတို့နဲ့ပတ်သက်ကောင်းပတ်သက်နိုင်တယ်လို့တော့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင
်။မတ်တင်ဟီထိုင်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်။ဒီအကြောင်းနဲ့တစ်ဆက်ထဲနားဆင်ရမှာကရခိုင်ပြည်နယ်ကမောင်တော်ရသေးတောင်တိုက်ခိုက်မှုတွေကနေဒေသတွင်းရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ဖက်ကြားပြဿနာတွေပိုကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဒေသခံတချို့ကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ငူကရှိပြီးသားတန်တရာတွေဟာဒီတိုက်ခိုက်မှုတွေကြောင့်အခုချိန်မှာပိုကြီးထွားလာနေတယ်လို့လည်းပြောဆိုကြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါအော်တိုဝါလာကိုရဲ့နေ့ရခိုင်ပြည်နယ်မောင်နှုံးနဲ့ရေသေးတောင်မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအဖြစ်အဲ့ဒီဒေသတွင်းနေထိုင်ကြတဲ့ရခိုင်နဲ့မူဆလင်အတိုင်းဝိုင်းနှစ်ဖက်ကြားမှာလူမျိုးရေးအသွင်ဆောင်တဲ့ပြဿနာတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဗူသီတောင်မြို့နယ်ကဒေသခံဦးစောသိန်းထွန်းကပြောပါတယ်
ဒါကရခိုင်နဲ့ဒီမွတ်စလင်နဲ့ဖြစ်တာမဟုတ်ပါဘူး။အခုဖြစ်တာကIS ကလာပြီးတော့အစိုးရနဲ့တိုက်ခိုက်မှုဖြစ်တာပေါ့။အခုဖြစ်နေတာကနိုင်ငံတော်အစိုးရနဲ့ဖြစ်တယ်ဆိုတော့နောက်လူမျိုးတစ်မျိုးနဲ့တစ်မျိုးပြဿနာကူးစက်ပါဘူး။ကျွန်တော်တို့တော့စိုးရိမ်နေတယ်
။မောင်နှုံမျိုးနေကြားလူညုံရေးရဲစခန်းတွေတိုက်ခိုက်မှုမှာအကြမ်းဖက်သူတွေနဲ့ဒေသခံမွတ်စလင်တွေကြားပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့တန်တရားတွေဒေသခံတွေကြားပြန့်နှံ့နေတာပါ။လက်တလောဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ငကိုကရှိပြီးသားတန်တရာတွေအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့မောင်နှောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်းဟီကပြောပါတယ
်အခုလိုပုံစံကြောင့်တိုက်ခိုက်လိုက်တဲ့အချိန်မှာအဲ့မှာမူဆလင်ကြီးရာနဲ့အခုတိုက်ခိုက်တဲ့လူတွေနဲ့ကတော့တစ်ခုစလုံးရဲ့ပူပေါင်းမှုနဲ့ဒီလိုဖြစ်ရတယ်ဆိုရင်ဟာမျိုးလေးတွေကတော့ထွက်နေတယ်ပေါ့
ဆိုတော့ဒီလူအဖွဲ့အစည်းနှစ်ခုကြားမှာတန်တရာတွေပိုတိုးသွားစီလား
ပန်းလေးရည်ရတော့ပူပြီးတူးနေတယ်ပေါ့နော်။ငိုးတဲ့ကလည်းတစ်ဖက်နဲ့တစ်ဖက်နဲ့ကိုတန်လေးရည်ရရှိနေ။အခုဆိုလို့ရှိရင်ပူပြီးတန်လေးရတအောက်ကိုဖြစ်သွားတာပေါ့။အခုလိုဖြစ်နေတဲ့ကိစ္စကတော့ငြိမ်းချမ်းမှုရဖို့ကျွန်မမခင်ပါနော်
။မောင်နှုံမြို့နယ်ဘူးသီတော်မြို့နယ်ဒီမှာညမထွက်ရအမိတ်ပုံမှန်တရား44ထုတ်ထားပါဗျ။မောင်နှုံမြို့နယ်တဝိုက်အလေးတန်းကျော်ငကူရစတဲ့ကြေးရွာဘက်ဒီမှာစစ်တပ်ရောရဲပါလုံညုံရင်အင်အားပူချထားပြီးနေမြေရှင်းလင်းရေးတွေဆက်လက်လုဆောင်နေပါတယ်။လောလောဆယ်မှာတော့ဒေသခံတွေအပြင်သိမ့်မထွက်ရဲကြပဲဖြစ်နေတယ်လို့ဒေါခင်သန်းကြီးကပြောပါတယ
်။အပြင်ကိုထွက်လည်းမထွက်ရဲကြပါနော်။ဟိုလမ်းတွေပိတ်ဆို့မှုတွေရလည်းရှိထားတယ်လေ။ဒီပြည်သူတွေအနေနဲ့ကလည်းမောင်တုံးပြောတဲ့ကိုသွားလိုက်လာလို့ဆိုတိတ်မလုရှာရဘူး။နေဆက်မှာသူတို့ရှိနေအယောက်အဝင်ကတော့ရပ်တော့တယ်ပေါ့နော်။အခုလိုဖြစ်နေတဲ့အရှင်ဆိုလို့ရှိရင်
မ ဘောင်းနှုတ်နဲ့ရေတိတ်တောင်အကျန်းဖက်တိုက်ခိုက်ခံရမှုကိုအစိုးရကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုဒေသခံတွေစောင့်ကြည့်နေကြပြီးဒီပြဿနာရေရှည်သွားမှာကိုတော့မလိုလားဘူးလို့ဝူသီတောင်ဒေသခံဦးစောသိန်းနှွန်းကပြောပါတယ်
။ကျွန်တော်အတင်းရတော့ဒါနိုင်ငံအစိုးရဘောမှာပဲမုန်တပါတယ်။ Definitive ပဲအေးရှိရှိချိတော့လို့ရင်းဆိုတော့ပိုကောင်းတာပေါ့။ရေရှည်သွားပြီးတော့ဒီလိုအခက်အခဲမျိုးတွေတွေ့နေရမှာတော့ကျွန်တော်တို့အနေနဲ့တော့စိုးရိမ်ပါပဲ
။မောင်နှံအကျန်းဘက်တိုက်ခိုက်ခံရမှုအတွင်းတည်ဆုံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်9ဦးရဲ့ဇာပနာအခမ်းအနားကိုအော်တိုဘာလ17ရက်နေ့မွန်းလွဲပိုင်းကမောင်နှံမြို့တုတ်တံမှာကျင်းပခဲ့ပြီးကျန်ရစ်သူမိသားစုအပါအဝင်လူရာနဲ့ချီတက်ရောက်ခဲ့ပါတယ်။တရက်ထဲမှာပဲမောင်နှံမြို့အပြင်ဘက်ငစာကျူးကျေးရွာအနီးမှာမြမတက်မတော်ကနေမြေရှင်းလင်းရေးလှုပ်စဉ်အကျန်းဘက်သမားတချို့နဲ့အပြန်လည်ပြစ်ခတ်မှုတွေရှိခဲ့ကြောင်းမောင်နှုံမျိုးနေကြားဆောက်တက်အမည်မဖော်လိုတဲ့ရဲအရာရှိတူကပြောပါရယ်မောင်နှုံရေသိတောင်နေကြားဆောက်ရဲဌာနချုပ်နဲ့ရဲစခန်းသုံးခုကိုဝင်ရောက်စီးနှင်းခဲ့သူတွေဟာ RSO ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့နဲ့ဒေသခံမွတ်စလင်တချို့ပူးပေါင်းလှုပ်ဆောင်ခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ဒီကိစ္စကိုတော့လုံခြုံရေးတပ်ဖွဲ့တွေကရောအစိုးရဘက်ကပါတရားဝင်ရှင်းလင်းပြောကြားတာမျိုးခုချိန်ထိမတွေ့ရသေးပါဘူးခင်ဗျာ
တော်ရရှင်နေအခုနားဆင်နေရတာက FIA American Tan ရဲ့မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာမကြခင်6နိုင်ခွဲနဲ့9နိုင်ကြားမှာ EDN အင်္ဂလိပ်သင်ကန်းစာနဲ့အတူအင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိုင်းနိုင်ငံဘက်ကမြန်မာတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းမြန်မာနယ်စပ်တိုက်ခရိုင်ကထိုင်းစာသင်ကျောင်းတွေမှာပညာသင်ကြားနေကြတဲ့မြန်မာနိုင်ငံသားကလေးငယ်8,000 ကျော်အတွက်ပညာရေးနဲ့ကျန်းမာရေးကိစ္စတွေဆောင်ရွက်နိုင်ဖို့ကနန်း73လုံးပါတဲ့တက်တီကန်ကပ်ပြားတွေကိုစတင်ထုတ်ပေးခဲ့ရမှာတက်ခရိုင်ထိုင်းကျောင်း3ကျောင်းမှတက်ရောက်နေတဲ့မြန်မာကလေးငယ် 158 ဦးကိုအောက်တိုဘာလ17ရက်နေ့မှာအထောက်အထားမှတ်ပုံတင်လက်မှတ်တွေတက်ခရိုင်မဲဆောက်မြို့နယ်ပညာရေးဝန်ကြီးဌာနကပေးအပ်ခဲ့ပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြပါမယ
်ထိုင်းနိုင်ငံရှေ့နေများကောင်စီမှကလေးငယ်များနိုင်ငံမဲ့များရွှေပြောင်းအလုပ်သမားရေးရာဆိုင်ရာကော်မတီဥက္ကဋ္ဌလည်းဖြစ်ထိုင်းလူ့ခွင့်ရေးကော်မတီကတာဝန်ရှိသူလည်းဖြစ်တဲ့ရှေ့နေနိုင်စုလဖုံကောင်းကြံထွတ်ကမြန်မာရွှေပြောင်းကလေးငယ်တွေအတွက်အထောက်အထားလက်မှတ်တွေထုတ်ပေးနိုင်ရေးအတွက်ဥပဒေအရစီစဉ်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးထိုင်းကျောင်းကိုတက်ရောက်ပညာသင်ကြားနေတဲ့အထောက်အထားမဲ့မြန်မာကလေးတွေကိုစတင်ထုတ်ပေးခဲ့တာဖြစ်ပါတယ်တက်ခရိုင်မဲဆောက်မြို့ကထိုင်းပညာရေးဌာနမှအထောက်အထားလက်မှတ်ပေးပွဲကိုပြုလုပ်ခဲ့ချိန်မှာနိုင်စုလဖုံကောင်းကြံထွတ်ကမြန်မာရွှေပြောင်းကလေးငယ်တွေရဲ့အရေးကိုအခုလိုပြောသွားပါတယ
်
နိုင်စုလဖုံကောင်းကြံထွတ်ပြောသွားတဲ့အထက်မှာတက်ကရင်တွင်းကစာသင်ကျောင်းတွေမှာသင်ကြားနေတဲ့မြန်မာကလေး8,000ကျော်ရှိတဲ့အကြောင်းနဲ့ကလေးတွေဟာကျောင်းတက်နေပေမဲ့သူတို့အတွက်အထောက်အထားမှတ်ပုံတင်လိုအပ်တာကြောင့်အခုလိုလှုပ်ပေးခဲ့တာလို့ဆိုပါရယ်ထိုင်းနိုင်ငံတွင်းမှာစာသင်ကြားနေတဲ့မြန်မာကလေးတွေအနေနဲ့ပညာရေးနဲ့ကျန်းမာရေးကိစ္စတွေအတွက်အသုံးပြုလို့ရအောင်မှတ်ပုံတင်ပေးခဲ့တာလို့ဆိုပါရယ်ဒီလက်မှတ်ကိုကိုင်ဆောင်ထားတဲ့ကလေးတွေဟာတက္ကသိုလ်ပညာရေးအထိတက်ရောက်ပညာသင်ကြားနိုင်ပြီးသက်ဆိုင်ရာနေထိုင်ရာနယ်မြေကနေကျော်ပြီးတော့သွားလာခဲ့မယ်ဆိုရင်တော့ကျောင်းတွေရဲ့ထောက်ခံစာနဲ့သွားလာလို့ရတယ်လို့ဆိုပါရယ်ထူးချွန်တဲ့ကလေးတွေအနေနဲ့လည်းလေးလာရေးခရီးတွေအားကစားနဲ့တခြားထူးချွန်တဲ့အတတ်ပညာတွေရှိခဲ့ရင်လည်းတခြားပြည်နယ်တွေမြို့နယ်တွေအထိကျောင်းတွေရဲ့ခွင့်ပြုချက်နဲ့သွားလာလို့ရတယ်လို့ဆိုပါရယ်။ဒါအပြင်ကျန်းမာရေးဆိုင်ရာကိစ္စတွေမှာလည်းဆေးရုံရဲ့ခွင့်ပြုချက်နဲ့သွားလာလို့ရတယ်လို့ထိုင်းကလေးတွေဤသူကျောင်းတွေမှာအကျိုးခံစားခွင့်ရရှိမှာဖြစ်တယ်လို့လည်းဆိုပါရယ်။ဒီလက်မှတ်ကိုကန်ဆောင်ပြီးကျောင်းတက်နေမယ်ဆိုရင်လည်းလုံခြုံရေးကိစ္စတွေအတွက်အသုံးပြုနိုင်တယ်လို့ဒီလက်မှတ်ကိုရဲရနာပိုင်းနေအနေနဲ့တင်းစီတာမျိုးလုတ်ခွင့်မရှိဘူးလို့လည်းပြောဆိုသွားပါတယ်။မကြခင်မှာတော့တိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းစာသင်ကျောင်းတွေမှာတက်ရောက်ပြီးပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေကိုလည်းဒီလက်မှတ်တွေထုတ်ပေးနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပြီလို့လည်းပြောဆိုသွားပါတယ်။တိုင်းမြန်မာနယ်စပ်ကထိုင်းအစိုးရကခွင့်ပြုထားတဲ့စာသင်ကျောင်းတချို့မှာကျောင်းတက်နေတဲ့မြန်မာကျောင်းသူကျောင်းသားတွေအတွက်ပထမဦးစားပေးစီစဉ်ဆောင်ရွက်ခဲ့တာဖြစ်ပြီးအသက်18နှစ်မပြည့်ခင်ကလေးတိုင်းဟာအထောက်အထားမှတ်ပုံတင်ကိုရရှိသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနံပါတ်32 kHz 935လိုင်းနံပါတ်40 kHz 433ညလိုင်းနံပါတ်50 kHz 5999နဲ့လိုင်းလံ190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်ကသူ NLD မပေါ်ခင်ကတည်းကဗမာစစ်ဆိုးရကိုနော်တစ်ချောက်လုံးဆက်မြင်လာတဲ့လူကျွန်တော်ထောင်ထဲမှာရှိတဲ့မှာ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဲဒီရာအဘော်နဲ့သတင်းဆောင်ပါတွေကိုမူရင်းမပြတ်ဦးကျော်ဇန်သာကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ကြည်ဇန်တဲ့အနာကျင်စေသောနှုတ်ဆက်နေမှုဆိုတဲ့ခေါင်းစဉ်နဲ့ erawdi.com မှာ Stella Noye သထားကိုဥစွာထုတ်တင်ပြလိုပါတယ်2005ရွေးကောက်ပွဲတုန်းကကချင်းပြည်သူအများအပြားဒေါအောင်ဆန်းစုကြည်ရဲ့ကတိစကားတွေကြောင့် NLD ကိုထောက်ခံအပြေခဲ့ကြပါတယ်။ဆီယနာရှင်ခက်ကချိုးနှိမ်ပြိနှိပ်ခံခဲ့ရမှုတွေကိုဒေါအောင်ဆန်းစုကြည်ကရည်တည်ဖြစ်ရှင်းပေးနိုင်မယ်လို့မျှော်လင့်ခဲ့ကြတာပါ။21ရာစုပင်လုံညီလာခံစတင်ပြီးနောက်မှာတော့မြန်မာစစ်တပ်နဲ့ KIA တိုက်ပွဲတွေအချိန်မြင့်လာပါတယ်။စစ်တပ်ဟာ KIA ကိုအပြစ်ခတ်ရစရေးစာချုပ်လက်မှတ်ထိုးဖို့အတင်းဖိအားပေးထိုးစစ်ဆင်လာပါတယ်။ဒီစစ်ကြောင့်ပြည်သူတွေအများအပြားဒုက္ခရောက်နေရပါတယ်။2012တုန်းကလန်ဒန်မှာဒေါအောင်ဆန်းစုကြည်ကိုစစ်တပ်ရဲ့လူရဘာကြောင့်မဆုတ်ချဘူးလဲလို့မေးတော့ဆုတ်ချတာတဲ့ပြဿနာရဲ့ဇင်းမြစ်ကိုရှာဖွေဖြေရှင်းဖို့လိုရှိတယ်အရေးကြီးတယ်လို့ပြောသွားခဲ့ပါတယ်။ဒီပိဋိပခါပေါ်ထွန်းလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုအချိန်ထိဘာတခွန်းမှမပြောသေးပါဘူး။ဒီလိုအချိန်မျိုးမှာတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ကတက်မတော်ကိုသူချစ်မြတ်နေတယ်လို့ပြောနေတာဟာတိုင်းရင်းသူတူအနေနဲ့အနာကိုဆန်းနေသိလိုက်တယ်လို့ခံစားနေရပါတယ်လို့ဆိုပါတယ်။အခုအခါအစိုးရသစ်တက်လာတာ6လရှိခဲ့ပါပြီ NLD လွှတ်တော်အမတ်တွေဟာလည်းမဆန္ဒရှင်တွေနဲ့ကင်းကွာပြီးချင်းကပ်ဖို့တောင်မလွယ်တဲ့အခြေအနေဖြစ်နေပါတယ်ဒေသရင်းပြဿနာတွေကိုဆွေးနွေးရတဲ့အခါမှာလည်း NLD အမတ်တွေစိတ်တက်မလာဘူးစိတ်မတွေ့ရဘူးလို့သက်ဆိုင်ရာ NGO တွေကညှိတွားပြောဆိုကြပါတယ် NLD အမတ်တွေကတော့အထက်အမိန့်ကိုစောင့်နေရလို့ဖြစ်တယ်လို့ဆိုကြပါတယ်ချိန်ထဲမှာပဲ NLD အမတ်တွေအနေနဲ့လွှတ်တော်မှာခက်ခဲတဲ့မေးခွန်းတွေကိုမမေးဖို့လည်းဘဟုကညွှန်ကြားထားတယ်လို့သိရပါတယ်ပြည်သူအခြေအနေမှန်ကိုတင်ပြခွင့်မရတော့တာဟာမဆန္ဒရှင်တွေအပေါ်တာဝန်မဲ့ရကြပါတယ်။တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးပွဲမှာလည်းတိုင်းရင်းသားတွေရဲ့သဘောထားကိုဒေါအောင်ဆန်းစုကြည်နားထောင်တာထက်သူ့သဘောကြကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်နေမှာကိုစိုးရိမ်တယ်လို့တိုင်းရင်းသားခေါင်းဆောင်တို့ကပြောနေကြကြောင်းရေးသားထားပါတယ်ခင်ဗျာ။ Sanctions တွေရုပ်သိမ်းလိုက်တာကောင်းပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီအပြည့်အဝမရှိသေးဘူးဆိုတဲ့ခေါင်းစဉ်နဲ့ဒီ nation တရင်ဆိုင်ရဲ့အဒီဒါအပေါ်မှာရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။သမ္မတဥဘာမာကမြန်မာနိုင်ငံအပေါ် sanctions တွေရုပ်သိမ်းလိုက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဇလန်တော့မဆုံးသေးဘူးဆိုတာကိုနိုင်ငံတကာအသိုင်းအဝိုင်းကသိရှိထားဖို့လိုအပ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရန်ရဟာအပြည့်အဝမလဲပတ်နိုင်သေးပါဘူး။သမ္မတဥဘာမာကတော့ဒီမိုကရေစီစီဥတီနေရဖြစ်စဉ်အထူးသဖြင့်နိုဝင်ဘာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာခဲ့ပြီဆိုပြီးတော့အကြောင်းပြပါတယ်။သို့တော်လည်းနှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဆီယနာရှင်စနစ်ကအမြင့်မပြတ်သေးပါဘူး။နှုတ်နယ်တဲ့ဒီမိုကရေစီမှာစစ်တပ်ကလွှတ်တော်အမတ်25ရာခိုင်နှုန်းနဲ့ချုပ်ကန့်ထားစေပါ။ဘူရိုကရေစီရန်တရားမှာလည်းရခိုင်နဲ့သိပ်မထူးကြသေးပါဘူး။2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းစစ်တပ်ကခွင့်မပြုသေးပါဘူး။ဒီဖွဲ့စည်းပုံကအချက်အလက်တော်တော်များများဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလက်ညှိုးကိုပိတ်ဆို့ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာစစ်ကောင်းဆောင်တွေကိုပြည်ဝင်ခွင့်မရပိတ်ပင်မှုကတော့ဆက်လက်ရှိနေသေးပါမြန်မာအစိုးရသစ်ဟာပြဿနာပေါင်းစုံနဲ့ခက်ခဲရုန်းကန်နေရဆဲဖြစ်ပါတယ်အစွန်းရောက်ဗုဒ္ဓဘာသာဝင်တချို့နဲ့မွတ်စလင်တွေပြဿနာမပြေလည်သေးပါဘူးတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးပါဘူးဆိုတော့မြန်မာပြည်ကိုစစ်ပွဲရေးတွတ်တက်စေချင်တာကတော့ကောင်းပါရဲ့ဒါပေမဲ့ဒီမိုကရေစီမျှော်မှန်းချက်တွေလက်တွေ့အကောင့်အထဲမပေါ်လာရင်ကောဆိုတာကိုလည်းတွေးထားကြဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလအတန်းကပို့ချပေးမှာဖြစ်ပါတယ်။
ဒီမှာတင်ပြမယ် idiom အသုံးက
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ s o m e o n e someone ကတော့တူတူတယောက် f o r for ကအတွေ့A ကတခုတခါတခြင်း R I D E ride ကစီးဖို့ဆိုတော့စကိုက်ထွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတူဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ခိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမေးဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းရန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
ကျွန်တော်အဲ့ဒီတပတ်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတွေကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင်idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်ကတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ခင်ဗျာကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိဒီမြန်မာနိုင်ငံဒီရွက်ောက်ပွဲနဲ့တက်လာတဲ့ဒီမိုကရေစီကာလအတွင်းမှာလွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေဘယ်လောက်ထိလွတ်လပ်လပ်နဲ့အောင်မြင်လုပ်ကိုင်နိုင်ပြီလဲဆိုတာကိုသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကတော့ဒီမိုကရေစီစနစ်လို့ဆိုတဲ့နေရာမှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရပ်ဟာတိကျလွတ်လပ်ပြီးတော့အပြန်အလှန်ထိန်းချုပ်ရပါတယ်အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ပြောရမယ့်အစိုးရကရောနောက်ဥပဒေပြည်ရေးပိုင်းလွှတ်တော်ပိုင်းမှာပါအနိုင်ရပါတီတရက်ထဲကပဲလွှမ်းမိုးထားနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီမှာဆူရနဲ့လွှတ်တော်ကြပြန်လည်ထိန်းချုပ်နိုင်မယ့်အခြေအနေရှိရလားလွှတ်တော်ဖွံ့ဖြိုးရေးဘိုင်းကရောအားရစရာတွေ့ရပါလားဒါကိုသုံးသပ်ဆွေးနွေးမှာပါအဓိကအပောင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးဦးလှစောဖြစ်ပါတယ်နောက်တူကတော့ဒီတန်လွင် Citizen Empowerment က ဘုတ်ဒရိုက်တာဖွဲ့ဝင်ဖြစ်တဲ့ဦးစန်းနီဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါခင်ဗျာ။ကျွန်တော်ရင်းဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်။ဦးလှစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရဲ
့။ဟုတ်ကဲ့ဦးလှစောကျွန်တော်ခုနကပြောသလိုပါပဲလွတ်တော်ဖွံ့ဖြိုးရေးပိုင်းမှာဦးလှစောရဲ့အနေနဲ့လက်ရှိလဲလွတ်တော်ထဲမှာလက်ရှိလုပ်ငန်းဆောင်တာတွေလုပ်နေတဲ့အခါကျတော့လွတ်တော်ရဲ့ဖွံ့ဖြိုးမှုပိုင်းကဒီမိုကရေစီလက်ရှိကာလအတွင်းမှာအားရစရာကျဉ်းနှက်စရာရှိပါရဲ့လားကျွန်တော်တော်တော်လေးချုပ်ပြီးတော့အရင်ဆုံးပြောပြပါခင်ဗျာ
။ရှိပါဘူးဒီတိုင်းနဲ့ပြောချင်တာကတော့လေကျွန်တော်ကဟို NLD ကဟိုအမတ်တီပါစီကျင်တယ်ဗျာကျွန်တော်တို့ကကျွန်တော်တို့ရခိုင်ပါတီကလေဟိုပွင့်ပွင့်လင်းလင်းပြောရင် NLD ကလည်းကျွန်တော်တို့ကိုဘလို့ဘူကလန်တိုက်တဲ့ဟာမျိုးလို့ကျွန်တော်ထင်တဲ့အခါကျတော့ကျွန်တော်ဝေဖန်ဆွေးနွေးမယ်ဆိုရင်ကျွန်တော်ကတော့အပြုတ်ကျွန်တော်ကတော့ကောင်းရင်မကောင်းဘူးဆွေးနွေးမှာเนาะအဲ့တော့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ကဟို anti NLD မီဒီယာတွေကဟောဟောတော့ဒီကဟောအကုန်လုံးဟာရခိုင်တွေကတော့ NLD ကိုချပြန်ပြီဟာဆိုတာမျိုးဖြစ်သွားမှာဆိုရင်အဲ့တော့ကျွန်တော်ကြိုပြောတာနောက်တစ်ခုကျွန်တော်ကြိုပြောလိုက်ရင်ဒါကလေကျွန်တော်ကသူ NLD မပေါ်ခင်ကတည်းကဗမာစစ်ဆိုးရွားကိုเนาะတစ်ချောက်လုံးဆန့်ကျင်လာတဲ့လူကျွန်တော်ထောင်ထဲမှာရှိတဲ့မှာထောင်တဲ့ကျွန်တော် GSC ပေါ့လေ88 GSC မှာမှ NLD ပေါ်တာအဲ့ဒါကြောင့်ကျွန်တော်ကမှားရင်မှားတဲ့ဘက်ကပြည်သူဘက်ကရက်တည်ပြီးကျွန်တော်ပြောတာအဲ့တော့အဲ့ဒါကိုတခုတော့ကျွန်တော်ကြိုပြောတာညင်တယ
်ဟုတ်ကဲ့ပါအဲ့တော့အခုလက်ရှိလွတ်တော်ရဲ့ဖွံ့ဖြိုးမှုဘိုင်းနဲ့ပတ်သက်လို့ခြုံငုံပြီးတော့နည်းနည်းအရင်ဆုံးပါများပြောလို့ပါလေခင်ဗ
ျဒီလွတ်တော်ထဲမှာနောက်ဆုံးဖြစ်ခဲ့တဲ့ကိစ္စပေါ့ဗျာเนาะကျွန်တော်တို့ဒီလူခွင့်ရကော်မရှင်နဲ့ပတ်သက်ကိစ္စအဲ့လူခွင့်ရကော်မရှင်နဲ့ပတ်သက်ပြီးတော့တော်တော်ဆူဆူဝါးဝါဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ NLD ကအမတ်တွေကဆိုတင်ပါတယ်ကောင်းတယ်เนาะကျွန်တော်တို့ဝန်ပွဲနဲ့သာကျူဆိုတဲ့တက်မတော်ကပုံကိုယ်တွေကလည်းဒါထောက်ခံဆွေးနွေးရတယ်ကြံ့ခိုင်ရေးကလည်းကျွန်တော်ထောက်ခံဆွေးနွေးတယ်အဲ့တော့ဒါကိုကျွန်တော်အဲ့အစုကိုအကောင့်ထဲ forward အတည်ပြုလိုက်တယ်ဒါပေမဲ့အစိုးရဘက်ကထွက်လာတဲ့အခါကြီးကဘလို့ဖြစ်လာလဲဆိုတော့အဲ့ဒီလူတွေကိုနှုတ်ထွက်ခွင့်ပေးလိုက်တယ်ပေါ့ရေနော်နှုတ်ထွက်ခွင့်ပေးလိုက်တယ်ဆိုတာကျွန်တော်တကယ်ဖြစ်ရမှာကအဲ့ဒီလူတွေကိုထုတ်ပြစ်တာထုတ်ပြစ်မယ်ဥပဒေရချိုးပေါက်တဲ့ထုတ်ပြစ်မှာဒါပေမဲ့အစိုးရကလုပ်တော့တယ်ဆိုတော့ကျွန်တော်လွတ်တော်နဲ့အစိုးရဟာအဲ့ဒီကိစ္စမှာလည်းသွားပြန်ပြီနောက်တစ်ခုကကရှင်မှာထိုးစစ်တဲ့လုပ်တဲ့ကိစ္စမှာကျွန်တော်တိုင်းရင်းသားပါတီတွေကဒီကျွန်တော်တို့ဒီဆိုတင်မဲ့ကိစ္စတွေကလည်းကျွန်တော်တို့လုံလိုက်ရင်လည်းကျွန်တော်တို့ဒီကြမ်းခံရေးကလည်းကန့်ကွက်လိမ့်မယ်တက်မတော်ကလည်းကန့်ကွက်လိမ့်မယ်ဆိုတဲ့အခါကျတော့အဲ့လိုဖြစ်ပြီဆိုတော့ဒါဥပမာလေးနှစ်ချက်ပေါ့ဗျာနော်ကျွန်တော်ဆိုတဲ့သဘောကတော့လွတ်တော်ရဲ့အနေအထားဟာအားရစရာမကောင်းဘူးနော
်လွတ်တော်ရဲ့ခန်းကဏ္ဍမှာဥပဒေပြုတ်ရေးအပြင်နောက်တာဝန်တက်လေကျွန်တော်တို့သိထားတော့ကအစိုးရစနစ်ကိုအပြန်အလှန်ထိန်းချုပ်နိုင်ရမယ့်အနေအထားပေါ့ဒီနေရာမှာကိုတောင်းကြည့်ကြည့်လုံနိုင်ရပါလားလုံနိုင်ပါရဲ့လားခင်ဗ
ျမလုံနိုင်ဘူးခင်ဗျเนาะကျွန်တော်တို့မလုံနိုင်ဘူးဘာလို့ဆိုတော့ကျွန်တော်တို့ဒီမှာလွတ်တော်ထဲမှာရှိတဲ့ကျွန်တော်တို့အမတ်တွေပေါ့လေကျွန်တော်တို့အပါဝင် NLD ရဲ့အမတ်တွေအစိုးရရန်နေရတဲ့ရဲ့အားနည်းချက်တွေနောက်ပြည်သူလူထုရဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွတ်တော်ထဲမှာမိကုန်းနေမိတဲ့အခါမှာကျွန်တော်တို့လာတဲ့ဝန်မင်းတွေပေါ့မလားဝန်ကြီးတွေကတော့အဲ့လိုအခုအရင်တော့လွန်ခဲ့တဲ့9နှစ်ဦးသိန်းစိန်လက်ထက်ကရရှိပြီးတော့ဇလန်းရှိတွေဝတ္ထုရှိတွေပျော်ပြားပြီးတော့သူတို့ဘာမှမလုံနိုင်ဘူးဆိုတာလည်းပဲညီကုန်းရှုပ်သွားတယ်ညီကုန်းရှုပ်သွားတဲ့အခါမှာအများစုကပေါ့ဗျာ NLD အမတ်တွေကပဲလက်ခုပ်တွေတီးပြီးတော့ကျူဆူလိုက်ကြတယ်အုပ်ချုပ်ရေးရန်ရဖက်မှာဖြစ်ရှင်တိုင်းဖြစ်နေတာကိုကျွန်တော်တို့လွတ်တော်ကဘာမှကိုဖြည်းဖြည်းရောက်ရောက်မလုံနိုင်ပဲနဲ့အဲ့ဟာတွေကိုဖုံဖုံဖိဖိလေးသွားနေရတယ်။နောက်ကျွန်တော်တို့ကြားပါတယ်ဒီမီဒီယာထဲမှာလည်းတွေ့တယ်ပေါ့။အစိုးရအကြတိဖြစ်အောင်လွတ်တက်မှာမေးခွန်းတွေမမေးပါနဲ့ဆိုတော့ NLD ကခေါင်းဆောင်တွေကလက်ညှိုးတယ်ဆိုတော့အဲကျွန်တော်ဘလူးနားလေအမှန်ကိုမသိတော့ဘူးခင်ဗျာ
။ဦးလှစောလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်ဦးစန်နီဖိတ်ခေါ်ချင်ပါတယ်တန်လွင် Citizen Empowerment အဖွဲ့ကဘုတ်ဒရိုက်တာဖွဲ့ပေါ်မှာဦးစန်နီကြားပါလားခင်ဗျာ။
ဟု
တ်ကဲ့ပါရှိပါဘူး။ဦးစန်းဒီခုနကဦးလှဆောပြောသွားတာကြားမှာပါ။အဓိကတော့ဒီသူကိုယ်တိုင်ကလည်းပြည်လူတော်ကုစလေတူးဖြစ်ပါတယ်။ဒီ NLD အများစုရှိတဲ့လက်ရှိလွတ်တော်အခြေအနေနဲ့ပတ်သက်ပြီးတော့အားမရမှုတွေတော်များတွေ့ရပါတယ်။ဦးစန်းဒီအမြင်သိချင်ပါတယ
်။ဓမ္မပြောရမယ်ဆိုတော့ကျွန်တော်တို့ဖြစ်တဲ့သဘောတရားပိုင်းပေါ့နော်။နောက်တစ်ခုကနောက်တစ်ချက်အနေနဲ့ကျွန်တော်ဆက်ပြောရမယ်ဆိုရင်တော့လက်ရှိလိုကောမဲ့အခြေအနေပေါ့ context ကိုကျွန်တော်ပြောချင်ပါတယ်။ဟိုကိုသားညို့တို့ပြောသလိုပေါ့ကျွန်တော်တို့ကဒီ legislature ရှိမယ် executive ရှိမယ် judiciary ရှိမယ်အဲ့ဒီ power တော့ကတော့ကျွန်တော်တို့တကယ်ကိုအညီအမျှကွဲပြီးတော့ balance ဖြစ်ဖို့လိုတာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာတော့ခုနဟို judiciary ဘိုင်းကတော့ကျွန်တော်တော်တော်ကြီးကိုကျွန်တော်တို့ပြောစရာကတော်တော်ကြီးကိုများနေတယ်အရန်ကိုအားနည်းနေတယ်အနေထားရှိတယ်ပေါ့နော်သူဖြစ်လာတဲ့ judiciary အနေထားပုံစံကလည်းကျွန်တော်တို့သိပြီးတော့အားမရဘူးပေါ့နော်ကျွန်တော်တို့လွတ်တော်အပိုင်းနဲ့အစိုးရဘိုင်းကိုကျွန်တော်တို့ပြောမယ်ဆိုရင်ဒီ parliament စနစ်ပေါ့ parliament စနစ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့အရေးကြီးတယ်ပေါ့ဗျာကျွန်တော်မြန်မာဘာလို့ပါလီမန်စနစ်တွေရောထွေးတတ်တယ်ဒီ executive power နဲ့ဒီ legislature ရောထွေးတတ်တဲ့အတွက်ကျွန်တော်တို့ကအရန်ကိုသတိထားရတဲ့အပိုင်းရှိပါတယ် အဲ့တော့ကျွန်တော်အနေနဲ့ဒီ context ပေါ့နော်ကျွန်တော်တို့ရှိမှာဖြစ်နေတဲ့သမိုင်းကြောင်းကိုပြောရမယ်ဆိုရင်ကျွန်တော်နိုင်ငံသိတဲ့အတိုင်းပဲပြည်အနာရှင်စနစ်ကနေပြီးတော့ဟိုပုံသဏ္ဍာန်ရပြောင်းပြီးတော့ဟိုအမြင်ပိုင်းရကျွန်တော်တို့ဟိုမောမှန်ပြီးတော့ဒီမိုကရေစီဆိုပြီးပြောင်းတယ်2010ခုနှစ်မှာစပြောင်းတယ်အခုနောက်ပိုင်းကျတော့ဒီဒီမိုကရေစီအစိုးရပေါ့တော်တော်စုကြီးပြည်သူအစိုးရပေါ့ပြည်သူတင်မြှောက်တဲ့အစိုးရဖြစ်လာတယ်ပြည်သူတင်မြှောက်တဲ့အစိုးရမှာကျတော့ဘလို့ဖြစ်လဲဆိုတော့ဗျာပြည်သူအစိုးရကတစ်ချိန်လုံးသူကနှစ်ပေါင်း25နှစ်ကျော်အတိုက်ခံလှုပ်လာတော့ကြတော့အတိုက်ခံလှုပ်လာတဲ့အတွက်သူ့မှာစိုးရိမ်စိတ်တွေရှိတယ်အစိုးရအဲ့တော့စိုးရိမ်စိတ်တွေရှိတယ်သူ့အနေနဲ့လဲစစ်တပ်ပေါ့စစ်တပ်အနာကိုစိုးရိမ်နေတယ်စစ်တပ်ရဲ့ဟိုစစ်တပ်ကိုမလွန်ဆန်နိုင်တဲ့အပိုင်းတွေရှိတယ်အဲ့ဒီမှာစိုးရိမ်မှုတွေဖြစ်ပြီးတော့ဟိုတလောကဖြစ်တဲ့ကိစ္စတွေဆိုရင်တော့အကုန်လုံးသိကြမှာပါနော်ဒီလွတ်တော်ကိုလွတ်တော်ကပြင်မဲ့ကိစ္စတွေကိုအစိုးရတွေကနေပြီးတော့အစိုးရဖြစ်ဖို့ညှိကြိုးတွေညှိနှိုင်းမှုကိစ္စတွေအစိုးရတွေကိုအကြက်ရိုက်စေတဲ့မိကုံမျိုးတွေမမေးဘူးဆိုတဲ့ကိစ္စမျိုးတွေကပါတီအနေနဲ့လည်းတော်တော်လေးကိုကြေကြေပြင်းပြင်းလှုပ်လာတာတွေ့ရပေါ့
ဟုတ်ကဲ့ခင်ဗျာကိုဦးဦးလှစောဦးဆန်နီရောလေလိုက်မှမှခဏနေပေးပါအောင်ခင်ဗျာတော်တော်ရှင်ချိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်သူတို့လည်းဆွေးနွေးကျင်တယ်မေးမြန်းကျင်တယ်ဆိုလို့ပါတရားလွတ်တော်ရှိနေတူဖြစ်တယ်ဦးအောင်ညွတ်ပါလေဦးအောင်ညွတ်ကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်တူတူပေါ့နော်
အရုတ်တော်ရဲ့မာလူအဒီပြည်သူ့ချင်းအမှုတွေရတော့ဒါဒီကျွန်တော်တို့ဒီနိုင်ငံမှာလွတ်တော်ဆုံးရပေါ့ဗျာဆုံးရရှိတယ်လွတ်တော်ဆုံးရနေမှာတကယ်တော့ဒါနှစ်ရအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ဆိုပြီးတော့နှစ်ရရှိတယ်ပြည်သူ့လွတ်တော်မျိုးလွတ်တော်ကနေပါပါဝင်တဲ့နော်ဒီပွဲလေးပါဝင်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဒီစုပေါင်းပြီးတော့တခါပြည်တော်မျိုးလွတ်တော်ဆိုပြီးတော့လှုပ်တာပေါ့အဲ့တော့ကိုစောတော့ဒီကိုဟာပုဂ္ဂိုလ်ကြီးတယောက်ဆွေးနွေးတာဒီမှာလွတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ဒီအားရရရှိမရှိဆိုတဲ့ပတ်သက်ပြီးတော့သုံးတာဆွေးနွေးတော့ကျွန်တော်ကြားသိရတယ်ဗျာတကယ်တော့ဒါလွတ်တော်မှာကဟိုတကယ်တော့ညဝိဝတိတော့လွတ်တော်ကကျွန်တော်နားလဲတာလွတ်တော်ကဆိုဥပ္ပေပြုအနာဘူးပဲသူမှရှိတယ
်နောက်တော့ရှင်တူဖိတ်ခေါ်ကြည့်ပါလေဆောနိုင်ထွန်းပါလေကိုဆောနိုင်ထွန်းဆွေးနွေးလို့ရပါဘူးမေးမြန်းရင်မေးမြန်းလို့ရပါတယ
်ဒီမိုကရေစီနိုင်ငံမှာကျွန်တော်အုပ်ချုပ်ရေးဥပ္ပေပြုရေးတရားစီရင်ဆိုပြီးတော့သုံးရလုံးကဒီအလုံးပွင့်ပြုမှာကျွန်တော်တို့နိုင်ငံတိုးတက်မှုရှိတယ်ဆိုတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့လူဒီမိုကရေစီအားလည်းဖွံ့ဖြိုးစားစီးပွားရေးအားလည်းဖွံ့ဖြိုးစားဆက်ရရနိုင်ကြနေတဲ့နိုင်ငံပါဆိုရင်ကျွန်တော်တို့ကဒီ second billing လောက်ရမှာတော့မှန်ပါပဲတရားတရားညှင်းခုန်နေဖို့အချိန်မရှိပါဘူးဗျာမရှိတဲ့အတွက်ကျွန်တော်မြင်ရတော့ဒီအနာရပါတီကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့ဥပဒေတွေကိုဥပဒေပြင်မယ်ဆိုရင်အနာပါတီကလွတ်တော်အမတ်ဒီပြည်တော်စုလွတ်တော်မှာရတဲ့အတွက်ကျွန်တော်တို့ဥပဒေပြဖို့အတွက်အချိန်ကိုတက်တာမယ်အေကံဖွံ့ဖြိုးတိုးတက်ရေးကိုရင်းနှံဆက်ဆံသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီ LRD ပါတီအတည်ပြီးတော့လွတ်တော်လွှမ်းမိုးပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်သွားမယ်ဆိုရင်အကောင်းဆုံးလို့ကျွန်တော်ကတော့မြင်ပါတယ
်ကိုတော်စင်လင်းကိုတော်စင်လင်းကြီးမင်းများညင်မင်းများလို့ရပါတယ်ဆွေးနွေးလို့ရပါတယ်တိုးတုပ်ပေါ့
အခုဒီအစိုးရလက်ထက်မှာရောအရင်အစိုးရလက်ထက်မှာရောတရားဥပဒေကတော်ကမဆိုးမဘူးလို့ပြောချင်ပါတယ်အဲ့ရတရားဥပဒေဆိုးမပါလားလို့တော့သိချင်ပါတယ်အဲ့မေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကုတော်စင်လင်းကျေးဇူးပါခင်ဗျာကျွန်တော်တော်ရှင်တွေဘက်ကဆွေးနွေးသွားတဲ့မြင်မြန်သွားတဲ့အမြင်တွေကိုအဓိကဆွေးနွေးပေးမဲ့လူတွေကြားမှတ်ထင်ပါတယ်ဦးလာစောကျွန်တော်သူတို့ကပြောသွားတဲ့ထဲကချိုးချက်လေးတွေကျွန်တော်ကောက်မေးချင်ပါတယ်ခုနကကုစန်နီပြောသွားတဲ့ထဲမှာလည်းပါတယ်အဓိကစစ်တပ်အာဏာနဲ့ပတ်သက်လို့စိုးရိမ်မှုပေါ်လွှတ်တော်မှာပြောမဆို25ရာခိုင်နှုန်းကစစ်တပ်ကလက်ရှိချုပ်ခိုင်ထားစေပါအဲ့တော့ဒီအခြေအနေပေါ်မှာသူတို့ဘက်ကလွှတ်တော်ဘက်ကအာဏာရပါတီဘက်ကစိုးရိမ်မှုတွေကြီးတယ်လို့သူတို့ယူဆပါတယ်ဒီပေါ်မှာနားလည်ပေးလို့မရနိုင်ဘူးလားဆိုပြီးတော့လေတော်ရှင်တူကမေးထားပါတယ်ဦးလာစောဒါပေါ်မှာဖြေပေးပါလား
တချို့ကျွန်တော်တို့လွှတ်တော်ကလေဥပဒေပြုစုရေးဆိုတဲ့ပြဿနာရှိတဲ့ခါကျတော့ဥပဒေပြုစုရေး directive function ကြီးပေါ့ဗျာဒါပေမဲ့အဲ့ဒီကိစ္စမှာတော့ကျွန်တော်တက်မတော်ကတော့ဘာမှဝင်ဆွတ်တာပါတယ်မရှိဘူးခင်ဗျာဒါပေမဲ့ဥပမာတစ်ခုပြောပြမယ်နော်ကျွန်တော်ကတက္ကသိုလ်ကျောင်းသားသမားကဆိုတာကိုတကယ့်တရားဝင်အချင်းတိဆောက်ဖို့เนาะကျွန်တော်တက္ကသိုလ်ကျောင်းသားသမားကရအဆောက်အဦကြီးကိုပြန်လေးတိဆောက်ဖို့ဆိုတော့ကျွန်တော်အဲ့ဒါကိုဆွေးနွေးဖို့ဆိုပြီးအဆိုတခုတင်တယ်တင်ခွင့်ကိုမရောက်ဘူးပိတ်လိုက်တယ်ဒါလွတ်တော်ဥက္ကဋ္ဌပိတ်လိုက်တာဒါစစ်တပ်နဲ့ဘာမှမဆိုင်ဘူးနောက်တစ်ခုကအင်မတန်အရေးကြီးတဲ့အဆိုတခုကိုဒေါက်တာမောင်သိန်းကတင်တယ်เนาะကျွန်တော်ကြမ်းခိုင်ရေးပါတီကပေါ့လေဒေါက်တာမောင်သိန်းကအခြေခံပညာအဆင့်မှာပညာရေး policy ဆွဲဖို့ဆိုတဲ့ကိစ္စသူကတော်တော်ကိုသူကတကယ်တက္ကသိုလ်ပညာရေးမှာတကယ်တိုင်းသားပညာရေးနဲ့ပတ်သက်ပြီးစာနာနဲ့သူတည်စနာလှုပ်လာတဲ့လူတယောက်တင်နေစာသားမယ်တကယ်ကို moderate ဖြစ်တယ်မြတ်မြတ်တတပဲဒါဗမာပြည်မှာအခြေခံပညာရေးပြုပြင်ပြောင်းလဲမှုလုပ်တင်နေဆိုတာကိုလူတိုင်းသိတယ်ဒါပေမဲ့ပေါက်တကရတွေပြောပြီးတော့ NLD ရလူတွေကအပေါ်စီးနဲ့ယူပြီးတော့အဲ့ဒီအဆိုကိုပယ်ချုံချုံအောင်ကိုလုပ်ပစ်လိုက်တယ်အဲ့ဒါဘာစစ်တပ်နဲ့ဘာမှမဆိုင်ဘူးလေကျွန်တော်လွတ်တော်ဥက္ကဋ္ဌပါတီဆွဲမရှိဘူးဘာမရှိဘူးညာမရှိဘူးတော့ပြောနေအဲ့တော့
ရခိုင်ကိစ္စမှာလည်းပဲကိုဖျားနဲ့ကိစ္စမှာလည်းပဲထဆွေးနေလူတွေကရခိုင်အကြောင်းကိုနိုင်ငံတလုံးမသိပဲနဲ့ခင်ဗျာစာရွက်တွေဖတ်ပြီးတော့စာရွက်တွေဖတ်ဘာမှလည်းယင်းနဲ့မှလည်းခံစားချက်လည်းမရှိဘူးသိလည်းမသိဘူးရခိုင်နာတွေလိုက်ဖတ်ပြီးတော့ထက်ပြီးဆွေးနေကြတယ်ဆိုတော့အဲ့လိုတော့ကြီးကဒါစိတ်မကောင်းစရာကြီးပဲ
ကျွန်တော်ဦးဆန်နီကိုမေးချင်ပါတယ်ခုနကဦးလှဆောပြောသွားတဲ့အချိန်မှာကြားမိပါပါလက်ရှိဒီလွှတ်တော်မှာအစိုးရရဲ့ policy တွေပါတီရဲ့ policy တွေလွှမ်းမိုးနေရလွှမ်းမိုးနေလားကိုစံဒီသုံးသပ်ပေးပါအစိုးရရဲ့ policy တွေတွားပြီးထင်ဟန်နေလား
အဲအဲ့လိုပဲပြောရမှာပေါ့ဒါခုနကရင်အစိုးရတုန်းကလည်းကျွန်တော်တို့လွှတ်တော်မှာအများစုကဟိုတက်ခိုင်အစိုးရပေါ့အခုကျတော့လည်း NLD အစိုးရပေါ့အဲ့တော့ကျတော့ဟို NLD အစိုးရရဲ့လွှာအာဘော်ကတော့လွှမ်းမှာဟိုတုန်းကလည်းတက်ခိုင်ရဲ့အာဘော်ကလွှမ်းမှာကျွန်တော်တို့ကအာဘော်လွှမ်းတယ်ဆိုတာတည်းပေါ့နော်အဲ့ဒီလိုမျိုးသူတို့ရဲ့ဒီ policy ပေါ်မှာအနာအိုအနာလွှမ်းမိုးတော့လေကျွန်တော်တို့ကဟိုရက်ရမှုသားကြကြဒီလိုမျိုးရှုမြင်သုံးသပ်ရမယ့်ဟာတွေရှိတယ်ပေါ့ဥပမာဥပဒေပြုတယ်ဆိုတာကခုနကပြောလို့25ကြက်သားကိုကျွန်တော်တို့ဒီအစိတ်သားကိစ္စကိုကျွန်တော်တို့ကလွှတ်တော်တရားကိစ္စကိုစိုးရိမ်တယ်ဆိုတာတဲ့အပြင်မှာပါလဲဆိုတော့ဥပမာဗျာခုနပြောတဲ့လိုမျိုးသမဂ္ဂကိစ္စလိုမျိုးပဲဖြစ်ဖြစ်ဟိုအခြားသောခုနဒီဗီဒီယိုစကိစ္စလိုပဲဖြစ်ဖြစ်အခြားသောကိစ္စတွေအရေးကြီးတဲ့ဟိုစာစစ်ကိဖြစ်တဲ့ကိစ္စမျိုးတွေမှာအစိုးရအနေနဲ့ကအရန်ကိုစိုးရိမ်ပူပန်မှုတွေရှိတယ်စိုးရိမ်ပူပန်မှုဆိုတာကအဓိကအားဖြင့်ကခုနပြောတဲ့စစ်တပ်နဲ့စစ်တပ်ပေါ့စစ်တပ်ရဲ့ပြည်ရေးကိုအရန်စိုးရိမ်ပူပန်မှုတွေလည်းကြီးနေတယ်တဘာဝရတော့တဘာဝလည်းကြတယ်ပေါ့ကျွန်တော်တို့ဒီပုံမှာတော့အရန်ကြီးတော့အပြစ်မတင်ဘ
ူးသ
ို့တော့ကျွန်တော်တို့မြင်ညာစိုးရိမ်စိုးရိမ်နေစိုးရိမ်တော်များလည်းပိတ်ပင်တဲ့အနေအထားမျိုးကြီးတွေကြတော့လည်းမကောင်းဘူးပေါ့ကျွန်တော်က check and balance မရှိဘူးဆိုရင်တော့ဘာမှမထူးဗျာလွှတ်တော်ထားတာလည်းမထူး separation လုပ်တယ် power separation လုပ်တာလည်းထူးမှာမဟုတ်ဘူးပေါ့
ကျွန်တော်တို့ရှင်တူဖိတ်ခေါ်ခြင်းပါတယ်ကို slide ဖွေကုန်းကို slide ဖွေကုန်းတိုးတိုးလေးဆွေးနွေးပြပ
ါဟုတ်ကဲ့ဟုတ်ကဲ့ဟိုကလွှတ်တော်ကအစိုးရကိုမထိန်ချုပ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့အစိုးရမှဟိုကပါတီကောင်ဆောင်တို့အောင်ဆန်းစုနဲ့တပ်မတော်ကောင်ဆောင်မြောင်းနိုင်စီနေတဲ့မြတ်ကာလာပါလုံးတို့ဒီလွှတ်တော်ကထိန်ချုပ်နိုင်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒီ NLD ပါတီဝင်လွှတ်တော်အမတ်ဒီ၃ပုံ၃ပုံကဘာအစီအချင်းမှမရှိတဲ့လွှတ်တော်ဖြစ်တဲ
့
၃ပုံ၃ပုံကတော့အလုပ်လုပ်တယ်ဆိုတော့ဒီအခါမှထိန်ချုပ်နိုင်မှာမဟုတ်ပါဘူး။
ဟုတ်ကဲ့ပါကုစလိုင်းပွေကုန်ကျေးဇူးပါပဲ။ကျွန်တော်နောက်ဆုံးဦးလှဆောမေးချင်ပါတယ်။စက္ကန့်30လောက်ချိန်ရပါတယ်။ဦးလှဆောဒီပြဿနာတွေကဖွဲ့စည်းပုံကြောင့်ဖြစ်မနေဘူးလား။ဖွဲ့စည်းပုံမှာပြောမယ်ဆိုရင်ဖွဲ့စည်းပုံရဆိုရင်လွှတ်တော်ကနေအစိုးရပြန်ဖွဲ့နေရတာကိုဒီလိုတော့သွားမြင်လို့မရဘူးလား
။ဖွဲ့စည်းပုံကြောင့်လည်းတစုံတရာဆိုင်နေကျွန်တော်တို့လွှတ်တော်ထဲမှာရှိတဲ့အမတ်တွေရဲ့တူကြီးအရေးရှိနေလဲဆိုင်ပါလိမ့်မယ်။တော့ကျွန်တော်ကြုံပြီးပြောချင်တာဒီမှာကြက်ဖြတ်ပြီးပြောချင်တာလွတ်တော်ထဲမှာအရေးကြီးတဲ့ကော်မတီတွေရှိတယ်ကျွန်တော်တို့ကော်မတီ16ခုရှိတယ်။အဲ့ဒီကော်မတီ16ခုဟာလည်း
အလွယ်30လောက်ချိုးပါပ
ဲခင်ဗျာ။နောက်ဆုံးဥပမာပြောမှဆိုရင်ပြည်ရင်းငင်းငင်းရဲ့ကော်မတီဆိုတာနောက်ဆုံးအစည်းအဝေးခေါ်တယ်နော်။နောက်ဆုံးအစည်းအဝေးခေါ်တော့တကယ်ဖြစ်ရမှာပြည်ရင်းငင်းငင်းကော်မတီကကျွန်တော်တို့ဒုတိယပင်လုံပြီးကြတဲ့ကပါအဲ့ဒီပင်လုံကို review လုပ်တဲ့အစည်းအဝေးတွေခေါ်မယ်။ဘာမှမခေါ်ဘူး။နောက်ဆုံးအစည်းအဝေးခေါ်တော့ဘယ်သူလာလဲဆိုတော့ညွန်ချုပ်တက်ရောက်လာတယ်အဲ့ညွန်ချုပ်ကသူဟာဌာနပြောင်းလာပြီးတော့အဲ့ဒီဒီကျွန်တော်တို့တိုင်းရင်းသားရေးဝန်ကြီးဌာနကလာစာမစားသေးတဲ့အကြောင်းပါအကြောင်းညာကြောင့်အဲ့ဒီပြောတယ
်
မိဖို့နဲ့မိတော့လည်းဘာမှမဖြေနိုင်ဘူးအဲ့လိုကော်မတီမျိုးဖြစ်နေ
ဟုတ်ကဲ့ဦးလာဆိုရင်ကျေးဇူးပါကျွန်တော်အချိန်လေးဆက်သွားလို့ပါအခုဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးပြီးတဲ့ဒီပြုစုတော်မှာဦးလာစောနောက်ကုဆန်ဒီရောကျေးဇူးအများကြီးတင်ပါတယ်တော်ရှင်ဒီအားလုံးလည်းကျေးဇူးတင်ပါတယ်ဒါရိုက်ဒီလိုက်အစီအစဉ်ဒီမှာကျွန်တော်ပြန်ပြီးပါခင်ဗျာ
ကိုယ်တိုင်ညွန်ဆွေးနွေးတင်ဆက်တဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOA မြန်မာပိုင်းရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာည9နာရီခွဲနောက်ပိုင်းပုံမှန်ဆွေးနွေးတင်ဆက်နေတာဖြစ်ပါတယ် VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမှာ52နှစ်ကြာအောင်အစိုးရနဲ့ Park လို့လူသိများတဲ့ Max Wadi တပုံအုပ်စုကြကပြည်တွင်းပျောက်ကြားစစ်အဆုံးသတ်ရေးသဘောတူစာချုပ်နဲ့ပတ်သက်လို့စန္ဒမဲကောက်ယူထားတဲ့စစ်တမ်းအရပြည်သူတွေဟာအဲ့ဒီငြိမ်းချမ်းရေးသဘောတူစာချုပ်ကိုကန့်ကွက်ခဲ့ကြပါတယ်။မဲပေးခွင့်ရှိသူ38ရာခိုင်နှုန်းမှာသဘောတူစာချုပ်ကိုဆန့်ကျင်သူကထောက်ခံသူထက် 3.5 ရာခိုင်နှုန်းပိုပါတယ်။ကံကွက်တဲ့မဲဆန္ဒရှင်အများစုကငြိမ်းချမ်းရေးသဘောတူညီချက်ထဲမှာပြိပက္ခတွေနဲ့ဆက်ဆက်နေတဲ့ရာဇဝတ်မှုတွေအပေါ်မှာတရားမျှတမှုရှိရေးသူတို့ရဲ့စိုးရိမ်ပူပန်မှုတွေကိုဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကကိုလံဘီယာအစိုးရနဲ့ကိုလံဘီယာပြည်သူတွေဆောင်ရွက်နေတဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုချီးကျူးလိုက်သလိုရှေ့လျှောက်ချမှတ်ရမယ့်အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုလည်းအတိအမှတ်ပြုပါတယ်။ တမတဟွန်မန်နျူအယ်ဆန်တိုစ်ဖတ်တပုံအဖွဲ့ခေါင်းဆောင်ရိုဒရီဂိုလွန်တိုနိုနဲ့အထက်ခံခေါင်းဆောင်အယ်ဘာရိုဦရီဗီရိုဟာပြည့်ပြည့်စုံတဲ့ငြိမ်းချမ်းရေးရရှိဖို့နဲ့စပွဲဝိုင်းဆွေးနွေးပွဲမှာအလုံးပါဝင်နိုင်ရေးအတွက်သူတို့ရဲ့တန်တိတ်ထန်ခိုင်မာမှုကိုပြသခဲ့ကြပါတယ်။ကိုလံဘီယာနိုင်ငံသားတွေအနေနဲ့အဖွဲ့အစည်းတွေကြားကမတူကွဲပြားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့နဲ့အကြမ်းဖက်တိုက်ခိုက်မှုတွေထက်စပွဲဝိုင်းမှာဆွေးနွေးရေးဆိုတဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုကိုဖော်ပြခဲ့ကြပါတယ်။သမရဆန်တိုစ်နဲ့ဖတ်ကောင်းဆောင်လွန်ဒိုနိုတို့ဟာအပြစ်ရစဲရေးသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းဖို့သဘောတူခဲ့ကြပြီးဖြစ်ပါတယ်။ကိုလံဘီယာပြည်သူတွေရဲ့သဘောထားကိုလည်းဒီလုပ်ငန်းစဉ်တွေမှာအလေးထားထည့်တွေ့ရမှာဖြစ်တဲ့အကြောင်းအင်ဗျူရောပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါတယ်။နှိမ့်နိုင်ဆွေးနွေးမှုကနေရရှိမဲ့ငင်းချမ်းရေးရည်မှန်းချက်ပန်းတိုင်စီကိုသာအားလုံးကဆက်ပြီးတော့အာရုံစိုက်ဆောင်ရွက်ကြဖို့မျှော်လင့်တဲ့အကြောင်းနဲ့အဲ့ဒီလမ်းစဉ်အတိုင်းဆက်ပြီးတော့လျှောက်လှမ်းနိုင်ကြဖို့အားပေးတိုက်တွန်းလိုကြောင်းသူကပြောခဲ့ပါတယ်။နောက်ပြီးအခုလက်မှတ်ရေးထိုးခဲ့ကြသူတွေအနေနဲ့ကိုလံဘီယာပြည်သူတွေအပေါ်မှာပေးထားတဲ့ဂရုတိကဝတ်တွေကိုအပြောင်းလဲမရှိပဲတညီတညွတ်ထဲလိုက်နာကျင့်ကြံကြဖို့အရေးကြီးကြောင်းကိုလည်း Mr. NS ကပြောပါတယ်။ဒီမိုကရေစီလမ်းစဉ်နဲ့ငြိမ်းချမ်းရေးကိုရှာဖွေဖို့နဲ့ကိုလံဘီယာနိုင်ငံသားတိုင်းချမ်းသာကြွယ်ဝရေးအတွက်ဆက်လက်ဆောင်ရွက်ရမှာကိုလံဘီယာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ထောက်ခံအားပေးမှုကိုလက်ခံရယူနိုင်ပါတယ်။တရားမျှတပြီးထာဝရငင်းချမ်းရေးစီကိုရှောက်လန်းနိုင်မဲ့နောက်ထပ်ခြေလှမ်းတရဖြစ်ပေါ်လာစေမဲ့ကိုလံဘီယာသမ္မတဆန်တိုစ်ရဲ့အဆိုပြုချက်ဖြစ်တဲ့ကျေပြန့်တဲ့ဆွေးနွေးပွဲတစ်ခုဖြစ်ပေါ်လာရေးကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံအားပေးလျက်ရှိပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA အဘမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဘူဒူးနေဒီကနေ့ညနေပဲ6နိုင်ခွဲနဲ့9နိုင်ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာကျွန်တော်တို့ရဲ့အစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။ဒီလိုအစီအစဉ်တွေမပြီးဆုံးခင်မှာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ။
Republican သမ္မတလောင်းဒေါ်နယ်ထရမ့်အတွက်မဲဆွယ်စည်းရုံးမှုတွေမလုပ်တော့ဘဲလွှတ်တော်နှစ်ရလုံးမှာလက်ရှိ Republican အမတ်နေရာအများစုရထားတဲ့အခြေအနေပြောင်းမသွားရေးအတွက်ပဲအာရုံစိုက်နေကြတဲ့ Republican ပါတီဝင်တွေကို Trump ကဝေဖန်ထိုးနှက်ခဲ့ပါတယ်။အင်္ဂါနေ့တုန်းက Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ Trump ကတိုက်ခိုက်ရေးသားမှုတွေကိုဇက်တိုက်လုပ်ခဲ့တာမှာအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ဟာတိတ်ပြောညံ့ပြီးတော့မထီရောက်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ရေးသားပါတယ်။အခုသူ့အပေါ်မှာအနောင်ဖွဲ့တွေကင်းလွတ်သွားပြီဖြစ်တော့American အတွက်သူမဲဆွဲခြင်းတို့ဆွဲလို့ရသွားပြီလို့လည်း Trump က tweet လုပ်ပါတယ်။ဒါအပြင် Democrat တွေက Republican တွေထက်ကိုတယောက်ပေါ်တယောက်အများကြီးတစ်ဆာကြီးကြတယ်ဆိုတာကိုအမြဲတမ်းသက်သေပြနေတယ်လို့ Donald Trump ကရေးသားခဲ့ပါတယ်။ရခိုင်ပြည်နယ်တွေကတိုက်ခိုက်မှုတွေကြောင့်ပြည်နယ်ထဲမှာရှိတဲ့ဗုဒ္ဓဘာသာနဲ့ Muslim အသိုင်းအဝိုင်းတွေကြားမှာမုန်တီးလှုံ့ဆော်မှုတွေဒါမှမဟုတ်အပြန့်အလန့်အမုန်တရားတွေမပွားစေအောင်လို့လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေအနေနဲ့စူးစမ်းကာကွယ်ကြဖို့တခါပြည်သူတွေကြားမှာလည်းရန်စတဲ့လုပ်ရမျိုးကိုရှောင်ရှားကြဖို့အတွက်ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တိုက်ခိုက်မှုတွေဖြစ်ထားတဲ့ရခိုင်ဒေသကအရသာပြည်သူတွေအနေနဲ့ကိုနဲ့မတူတဲ့အသိုင်းအဝိုင်းဘာသာကွဲအုပ်စုတွေအပေါ်မှာပြစ်မှတ်ထားလက်တုံ့ပြန်တာမျိုးမလုပ်မိအောင်လို့အစွမ်းကုန်ထိန်းသိမ်းကြပါလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးဖီဂျီနမ်ပီယာကအောက်တိုဘာလ17ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီအဖြစ်အပျက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ပြဿနာဖြစ်နေတဲ့နေရာကပြည်သူတွေရဲ့လုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်ကိုလည်း American အစိုးရကတိုက်တွန်းထားပါတယ်။ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသိရဖို့အတွက်ပြည်ချာရေးဝန်ကြီးဒေါက်တာဖေမြင့်နဲ့တာဝန်ရှိသူတွေရခိုင်ပြည်နယ်ထဲမှာရောက်နေကြပြီးတော့ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့မောင်တော်ဘူသီတောင်နဲ့ရသေးတောင်မြို့နယ်တွေဘက်ကိုသွားရောက်ကြမှာဖြစ်ပါတယ်။တခါမစ္စတာနမေယာကပဲဒီရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေအပါအဝင်နေရာတော်တော်များများမှာဒီအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတင်းမာမှုတွေတိုးလာပြီးတော့တိုက်ခိုက်မှုတွေကြော့ပြန်ပေါ်နေတဲ့အပေါ်မှာအလေးနဲ့စိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။တိုက်ပွဲတွေကြောင့်တစ်ဖက်နဲ့တစ်ဖက်ခက်ခက်ခဲခဲယူထားတဲ့ယုံကြည်မှုကိုထိခိုက်စေသလိုငြင်းချင်ရေးလည်းအလန်းဝေးစေတာကြောင့်ပဋိပက္ခတွေရှော့ချနိုင်ရေးကိုအချိန်မဆွဲဘဲအမြန်ဆုံးတွေးဆုံဆွေးနွေးညှိနှိုင်းကြဖို့အတွက်မစ္စတာနမ်ပီယာကအောက်တိုဘာ17ရက်နေ့ဇွဲနဲ့တာဝန်ရှိသူအလုံးကိုကြေညာချက်ထဲမှထုတ်ပြန်ထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းချင်းချုပ်ကိုမဆူမြတ်မွန်ကပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကဦးဆန်မိုးဝင်းနဲ့နန်းတွေးတို့ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်။ဒီကနေ့မနက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:00နာရီ9:00မီတာ3240 4950တို့ကနေတင်ဆက်ခဲ့တာပါ။ သရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကတော့ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.